ရှင်ဒီသာသနာတော်နှစ်2550ပြည့်နှစ်ကောဇာတက္ကရေ1368ခုနှစ်နေုံလာဇန်2ရက်ခရစ်နှစ်2006ခုနှစ်မေလ28ရက်တနင်္ဂနွေနေ့မှာစကိုင်းတောင်ယူမြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကရန်ကုန်မြို့ကြောင်မြောင်အမှတ်89အိဆာတရလမ်းမှာနေထိုင်တဲ့ဒါယိကာမဒေါ်စန်းစန်းတွင်သာမောင်နေလင်းဦးတမိမောင်တက်နိုင်မမီချိုထက်မြေမလွန်တတ်တာမိသားစုတို့ကလာရောက်ပြီးတော့ဒီကထားပြီးတော့ကြံတဲ့ပုံကိုယ်တွေကလည်းပဲကောင်းမှုပြုဖက်ဖြစ်နေဝိုင်းဝန်းပြီးတော့ပြုလုပ်ကြတယ်ပေါ့အကြောင်းရင်းခံတာကတော့တော်ဆန်းဆန်းလွယ်မိမိရဲ့သားယတနာနဲ့တကောအမျိုးကောင်းသား၅ဦးတို့အားသင်္ကန်းတပိတ်ပြိဋ္ဌာတန်စာဆင်ပြီးတော့သာသနာပုံတို့တွတ်တွင်ကြီးမြောက်တဲ့ယဟန်ခံပေးတယ်ပေါ့ဒုံလပါယဟန်ခံပေးတဲ့မင်္ဂလာကိုအကြောင်းပြုပြီးတော့စကိုင်းတောင်ယုံမြတ်စွာဘုရားကျောင်းတိုက်ရှိသံဃာတော်ရှင်မြတ်တို့အာယုံခါမှာကြာစံကြောဆွမ်းနေ့လေခါမှာမောင်ရတော်ဖက်ဝဲဘောဇင်ဆွမ်းများဆက်ကလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုသုံးလပါးရဟန်းခံဘွယ်ကိုအကြောင်းပြုပြီးတော့နောက်ပြီးတော့မြတ်စွာဘုရားကျောင်းတိုက်ဆွမ်းပရိသတ်ပင်အဖြစ်နဲ့နဝကမ္မတသိန်းကျက်လူတန်းချင်းဓမ္မပူဇာအနေနဲ့နဝကမ္မဝတ္ထုငွေ5000ကျက်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်တယ်ပေါ့ကျန်တဲ့ကုသိုလ်ကောင်းမှုပြုပတ်အနေနဲ့ဝိုင်းဝန်းပြီးတော့ပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့ကြောင်မြောင်အမှတ် 85 အိသတရားလမ်းမှာနေတိုင်းတဲ့ဦးဆန်လင်းကသေတံဂိကဖြစ်နေနဝကမ္မတသိန်းကျက်လူတန်းချင်းပိုကလေးမြို့နယ်အေရရွာမှာဥတင်တွင်ဒေါ်ချိုချိုဝင်းမိသားစုကဓမ္မပူဇာဖြစ်နေနဝကမ္မ1000ကျက်လူတန်းချင်းရန်ကုန်မြို့လှိုင်မြို့နယ်73ရပ်ကွက်ဦးတောင်ညွန့်တော်စောသိမ့်မိသားစုကဓမ္မပူဇာနေနဲ့နဝကမ္မ5000ကျက်ရန်ကုန်မြို့လှိုင်မြို့နယ်14ရပ်ကွက်ဦးခင်ဟံတော်လေးကျွယ်မိသားစုကလည်းပဲနဝကမ္မ5000ကျက်ပိုကလေးမြို့နယ်နောင်မီးရွာဦးမောင်ကြီးတော်ထိပ်ထိပ်မိသားစုကလည်းပဲ5000ကျက်ဆိုပြီးတော့ဝိုင်းဝန်းပြီးတော့ကုသိုလ်ကောင်းမှုပြုကြရပေါ့အဲ့တော့ယနေ့ဒါယိကာမတော်ဆန်းဆန်းလွင်တဲ့မိသားစုနဲ့တကွာအလုံးသောဝိုင်းဝန်းပြီးတော့ဉာဏ်ကံမင်္ဂလာပြုကြတယ်ဉာဏ်မင်္ဂလာမင်္ဂလာကိုကြောင်းပြုပြီးတော့ဆွမ်းနဝကံမသိပ္ပိစသည်တို့ကိုဝိုင်းဝန်းပြီးတော့လူတန်းကြတယ်အလုံးသောတရားကံမအပေါင်းကိုဖုန်ကြီးရဲ့ဗာတရားဟောပေးမလဲဆိုတော့ပိဋကတ်သုံးပုံနဲ့ကတုတ်တံပိဋကတ်အီတီယုတ်ပါဠိတော်မှာလာရှိတဲ့ပင်စပုပ္ပနိမိတ်တတုတ်အခြေခံပြီးတော့နတ်တို့မာတန်တရားကိုပဲဟောကြားပေးပါမယ်။ဒီနတ်တို့မာတန်တရားဆိုတာအဓိကအပြင်ဂရာတရားရဲ့အကြောင်းကိုဟောထားပါတယ်။ဗုဒ္ဓဘာသာတွေဖြစ်လာပြီဆိုလို့ရှိရင်ဂရာတရားရှိမှကုသိုလ်ဖြစ်ပါတယ်။ပစ္စည်းဥစ္စာတွေဘလောက်ပဲပေါ်နေနေကျင်ညိုစရာကောင်းတဲ့သီလသမารိပညာရှိတဲ့သံဃာတော်ရှင်မြတ်တွေဘလောက်ပဲတွေ့နေပြီတရားတရားစစ်စစ်ရှိပြီဆိုရင်ကုသိုလ်တွေဟာရေတွက်လို့မရအောင်များပြားပါတယ်သမုဒ္ဒရာလည်း၄င်းထဲမှာရှိတဲ့ရေတွေဟာရေတွက်လို့မရဘူးလို့ပဲတရားတရားစစ်စစ်ရှိပြီဆိုရင်ကုသိုလ်တွေအများကြီးပဲဒါနကုသိုလ်လည်းပဲဖြစ်နိုင်တယ်သီလကုသိုလ်လည်းပဲပွားများနိုင်တယ်ဘာဝနာကုသိုလ်တွေလည်းပဲဖျားဝတ်တဲ့မေတ္တာပွားခြင်းကစပြီးတော့တရားထိုင်တဲ့ကုသိုလ်ဤသည့်တရားတရားရှိတဲ့မျိုးသားမျိုးသမီးတယောက်မှာတော့တရားတရားရှိလို့ရှိရင်ကုသိုလ်တွေဟာအချိန်မရွေးအများကြီးဖြစ်နိုင်တယ်တရားတရားအစ်စ်မှန်မဟုတ်ဘူးတရားတရားအတုရှိပြီဆိုလို့ရှိရင်လည်းကုသိုလ်တွေထိုက်တဲ့လောက်ပဲဖြစ်တော့တယ်တရားတရားလုံးဝမရှိပါဘူးဆိုရင်ဒီပုဂ္ဂိုလ်ဟာကုသိုလ်လုံးဝမရှိနိုင်တော့ဘူးတဲ့မရနိုင်တော့ဘူးဒါကြောင့်မိမိတို့မျက်မြင်မှာတချို့ပစ္စည်းဥစ္စာချမ်းသာတယ်သာသနာတော်ကြီးနဲ့တွေ့တယ်တရားတရားမရှိတော့ကုသိုလ်လုံးဝမရှိတဲ့ပုံကိုအများကြီးရှိတယ်တဲ့ဗမာကြီးမို့လို့နည်းနည်းနဲသေးတာပေါ့ဒါကြောင့်မို့တရားတရားရှိတဲ့အကြောင်းကိုဘုန်းကြီးရဲ့မြတ်စွာဘုရားဟောကြားတဲ့တရားကိုခုံးစုပ်တရားဆိုတဲ့အမျိုးသမီးလေးကနေပြီးတော့တစ်ထင်ပြန်လဲဟောကြားတယ်ပေါ့ အဲ့ဒီခုံးဆုံးတရားဆိုတဲ့အမျိုးသမီးစီကနေပြီးတော့ဘိက္ခုနီမတွေကတဆင်ပြန်သင်ရင်းနဲ့ယဟန်နေကြီးပြန်ပြီးတော့တန်ခါရင်နာတင်တဲ့ဆောင်မှာဣတိဟုပါဠိတော်ဆိုပြီးတော့အဲ့ဒီခုံးဆုံးတရားအမျိုးသမီးလေးပြန်ဟောတဲ့တရားတွေကိုစုပေါင်းပြီးတော့တန်ခါရင်နာတင်ခဲ့မူရင်းကမြတ်စွာဘုရားဟောတယ်အဲ့ဒီမြတ်စွာဘုရားထံကနာယူပြီးတော့ခုံးဆုံးတရားကနေပြီးတော့တာမာဝရီအမှုရှိတဲ့မိဖုရား900ကိုပြန်လည်ဟောကြားခဲ့တဲ့တရားပါတရားတရားဟာအဓိကအရေးကြီးတဲ့အကြောင်းယဟန်ဖြစ်လို့ရှိရင်လည်းပဲတရားတရားမရှိလို့ရှိရင်ကုသိုလ်တွေမရနိုင်လူပုဂ္ဂိုလ်ဖြစ်လို့ရှိရင်လည်းပဲတရားတရားမရှိလို့ရှိရင်ကုသိုလ်စလားမရှိနိုင်ဒါကြောင့်တရားတရားရည်ကြည့်တဲ့အကြောင်းကိုဟောကြားထားတဲ့တော့ဒါပဲဘုန်းကြီးကနတ်တို့မှာတန်တရားတော်ဆိုတဲ့အမည်နဲ့ဟောကြားပေးပါတော့အဲ့တော့ဒီတရားဖြစ်ပေါ်လာတဲ့အကြောင်းလေးရတယ်သိပြီးတော့စိတ်ဝင်စားစရာကောင်းပါတယ်အမျိုးသမီးတွေအတွက်ဒီတရားကိုဟောကြားခဲ့တဲ့မြတ်စွာဘုရားထံကနေ나ယူခဲ့တဲ့ခုတ်ဆုပ်တရားဆိုတဲ့အမျိုးသမီးလေးရဲ့အကြောင်းပါမြန်မာမျိုးသမီးတွေအတွက်အားကျကြည်ညိုစရာဂုဏ်ယူစရာကောင်းတယ်လို့ပဲတစ်ဖက်ကလည်းတန်ဝေကရစရာသင်္ကန်းစာယူစရာတွေနဲ့ပြည့်နှက်နေတယ်ပေါ့ဒါကြောင့်မို့ဒီတရားကိုတစ်ဆင့်ပြန်လည်ဟောကြားတဲ့ခုတ်ဆုပ်တရားအမျိုးသမီးအကြောင်းကိုခေါင်းကြီးအားလုံးအမျိုးသမီးတွေအားလုံးဂုဏ်ယူဝမ်းမြောက်ဖို့သင်္ကန်းစာယူဖို့တန်ဝေကယူဖို့ခေါင်းကြီးဟောကြားပေးပါပါဒီခုံးဆုပ်တရားဆိုတာမျိုးယိုအပြင်ဘုန်းကြီးတို့ကောတန်တီတီမှာဘောတိတာယုံကြောင်းတိုင်ဆိုတာမြတ်စွာဘုရားအတွက်လှူဒန်းထားတဲ့ကြောင်းတိုင်ကြီးရှိတယ်ပေါ့အဲ့ဒီဘောတိတာယုံကြောင်းတိုင်ရဲ့ကြောင်းတကားကဘောတကတတိတဲ့ဘောတကတတိရဲ့မြတ်စွာဘုရားအတွက်ဘောတိတာယုံကြောင်းတိုင်ကြီးထောက်လို့လှူဒန်းခဲ့တယ်အဲ့ဒီဘောတကတတိရဲ့အိမ်မှာကျွန်မရှိတယ်ပေါ့ကျွန်နေရှိတယ်ပေါ့အဲ့ဒီကျွန်မတယောက်ကနေပြီးတော့ကလေးလေးတယောက်မွေးဖွားလာတာအဲ့ဒါဥတ္တရာဆိုပြီးတော့နာမည်မှဲ့လိုက်တယ်ပေါ့ကျွန်မနေမွေးတော့ကျွန်တပေါက်လို့ပဲခေါ်ကြမှာမျိုးယိုသိပ်ပြီးတော့အောက်တန်းကြရပေါ့အဲ့ဒီခေတ်တုန်းကကျွန်သက်ဆိုတာရှိတယ်ဘုန်းကြီးတို့ဒီနောင်နောင်ခေတ်တွေမှာလည်းဒီအိဗရာဟင်အမေရိကန်သမတ္တအိဗရာဟင်လင်ကွန်လက်ထက်ကြီးကျွန်စနစ်တွေဆိုရှိခဲ့လို့တော်လှန်ပစ်ခဲ့ကြတယ်ပေါ့ခုချိန်တော့ကျွန်စနစ်ဆိုတာမရှိသလောက်ဖြစ်သွားပါဘူးအဲ့ဒီဂောတကတတိယကျွန်မနေမွေးတဲ့ဥဒ္ဒရာဆိုတဲ့မျိုးသမီးလေးရဲ့မျိုးယိုညံ့မျိုးယိုညံ့တော့ရုပ်အချင်းကြည့်လိုက်လို့ရှိရင်လည်းပဲခါကြီးကဂုံးပြီးတော့တိတ်ပြီးတော့ရုပ်ချိုးတယ်တခါကြည့်ပြီးနောက်ထပ်ထပ်ကြည့်ခြင်းစရာမရှိအောင်ရုပ်ချိုးတယ်ပေါ့ဒါကြောင့်သူ့ကိုဥဒ္ဒရာလို့မခေါ်တယ်ဘယ်နဲ့ခုတ်ဆုပ်ဒ္ဒရာတဲ့ခကုံးဥဒ္ဒရာလို့ဒီလိုပဲမြန်မာပြန်ရမှာပေါ့ခုတ်စာဆိုတာခါကုံးနေတဲ့ဥဒ္ဒရာဆိုတာဥဒ္ဒရာအဲ့တော့ခုံးဆုပ်တရာခုံးဆုပ်တရာခါကုန်းနေတဲ့ဥဒ္ဒရာလို့ဒီလိုပဲလူတွေကခေါ်ကြတယ်သူ့နာမည်ချင်းကြောက်သွားတယ်ပေါ့အဲ့တော့ယုတ်ကလည်းပဲတိတ်ပြီးတော့ဆိုးတယ်မျိုးယိုအဖြစ်လည်းပဲတိတ်ညံ့လုပ်ငန်းကဘာလုပ်ငန်းကိုလုပ်နေရသလဲဆိုတော့ဒီဂောတကတတိရဲ့မွေးစားသမီးတာမာဝရီဆိုတာရှိတယ်ယုတ်စင်းတိတ်ပြီးတော့လှပတယ်လိမ္မာရေးချရှိတဲ့အခါမှာကောတန်တီတီမှာအုတ်ချုပ်နေတယ်ဥတည်နာမင်းကမိဖုရားရှင်နဲ့မြောက်လိုက်တော့မိဖုရားဖြစ်သွားတယ်ပေါ့အဲ့တော့မွေးစားသမီးတာမာဝရီမိဖုရားဖြစ်သွားတော့ဂောတကတတိယအဲ့ခုံးဆုပ်တရာကိုအလုံးကျွေးခြင်းနဲ့ထည့်ပေးလိုက်တော့ခုံးဆုပ်တရာလည်းပဲလိုလိုနေနန်းတွင်ရောက်သွားတယ်ပေါ့နန်းတွင်ရောက်တော့ဘာလို့လှုပ်ရသလဲလို့မေးကြည့်တော့သူဟာတာမာဝရီမိဖုရားအတွက်ဥတည်နာမင်းရနေပြီးတော့ခိုင်းတဲ့အတွက်အဲ့ဒီကောတအဲ့ဒီမျိုးတွေကသုမနာပန်းတယ်ဆိုတဲ့ပန်းတယ်တယောက်ရှိတယ်ပေါ့ပန်းနေစိုက်ပြုတ်ပြီးတော့ရောင်းချပြီးအသက်မွေးနေအဲ့ဒီသုမနာပန်းတယ်ထံသွားပြီးတော့ပန်းတော်ဝဲဝဲပြီးတော့တာမာဝတီမိဖုရားကိုပန်းဆက်ရတဲ့အလုပ်ကိုလုပ်ရတယ်ပေါ့ဒီနေ့တော့အဲ့ဒီခုံးဆုပ်တရာဟာတာမာဝတီမိဖုရားအတွက်ပန်းဝယ်သွားရင်းနဲ့သုမနာအိမ်ရောက်သွားတော့သုမနာပန်းတယ်ရဲ့အိမ်မှာလည်းပဲယခုအလူတကာတကာမတွေလိုပဲအလုတ်ရှုပ်နေကြတယ်ပေါ့ဆွမ်းနေချက်ကြခင်းနေပြင်းညနေခုံးဆုပ်တရာရောက်သွားတဲ့အချိန်ကျတော့သူမနာပန်းတယ်ကဘာပြောလဲဆိုတော့ခုံးဆုပ်တရာတဲ့ယနေ့ငါတို့မအားဘူးတဲ့ဖျားမှုရှိတဲ့တန်ဃာတော်အရှင်မြတ်တွေကိုငါတို့ဆုံးကပ်မလို့တဲ့အဲ့တော့သင်အတွက်ပိုတဲ့ပန်းတွေပြီးတော့ပေးမယ်တဲ့ငါတို့အတွက်ဝိုင်းဝန်းပြီးတော့ကူညီပေးပါဆိုတော့ခုံးဆုပ်တရာလည်းပဲတရာတရားလေးရဲ့ရှိတော့ဝေယဝိသကုသိုလ်တွေဝိုင်းပြီးတော့လှုပ်ပေးတယ်ပေါ့လှုပ်ပြီးတော့မြတ်စွာဘုရားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုလည်းပဲဆုံးကပ်ပြီးတော့မြတ်စွာဘုရားတရားဟောလိုက်တာခုံးဆုပ်တရာပါရမီရှင်ဖြစ်တော့တရားကိုစုစိုက်နာပြီးတော့ဝိပဿနာရှုလိုက်တာအဲ့ဒီထိုင်နေတဲ့နေရာမှာပဲသောတပတိမတ်သောတပတိဖူကိုမျက်မှောက်ပြုပြီးတော့သောတပန်အရိယာတာဝိကမှာဖြစ်သွားတယ်တဲ့သောတပန်ဖြစ်သွားတယ် ဲ့တော့မျိုးရိုးအချင်းလည်းပဲကျွန်းတဲ့ပေါင်းမျိုးရိုးရုပ်ချင်းအချင်းလည်းပဲခါရက်ကုန်ပြီးတော့သူ့လောက်ရုပ်ဆိုးတဲ့ပုံကောလောကမှာမရှိတဲ့လောက်တော်တော်ရုပ်ဆိုးရှာပါတယ်လုပ်ငန်းအချင်းလည်းပဲမိဖုရားရဲ့ခြေတော်မျိုးကျွန်းတော်မျိုးဖြစ်ပြီးတော့ပန်းဆက်နေရတယ်ပေါ့ပန်းဝယ်ပြီးတော့ဆက်ရတဲ့လို့ဒါမှမဟုတ်တရားထူးရသွားပြီဆိုတော့တိတ်ပြီးတော့မြင့်မြတ်တဲ့အမျိုးသမီးဖြစ်သွားတယ်တရားတွေကိုသဘောပေါက်သွားတယ်ပေါ့အဲ့ဒါဒီလိုနဲ့တရားလည်းနာပြီးတော့ပန်းနေဝယ်ပြီးတော့သူမနာဒီကနေပြန်လာပြီးတော့တာမဝရီမိဖုရားထံရောက်တဲ့အခါမှာပန်းဆက်တယ်ပေါ့အဲ့တော့တာမဝရီမိဖုရားအံ့ဩနေတယ်ခါတိုင်းကဆိုရင်ပန်းလေးကနည်းနည်းပဲဒီနေ့တော့ပန်းလေးကနှစ်ဆကြီးများနေတယ်အဲ့တော့တာမဝရီမိဖုရားမေးတယ်ခုံးစုပ်တရာတဲ့ဒီနေ့မောင်တော်ဟာမြန်းကြည်လင်လို့စိတ်ကြည်နဲ့လို့ပန်းလေးပန်းပိုးတွေနဲ့နှစ်ဆပေးလိုက်သလားဆိုတော့ခုံးစုပ်တရာမဟုတ်ပါဘူးရှင်မတဲ့အဲ့ဒီလိုဆိုရင်ဘာဖြစ်လို့ပန်းနေရများနေတာလဲဆိုတော့အရှင်မတဲ့ကျမအမှန်တိုင်းတန်တော်ဦးတင်ပါမယ်ခါတိုင်းခါမှာရှစ်ချက်ဖို့ရှစ်ချက်ဖို့ရှင်ပြန်ရနေပြီးတော့ပန်းဝယ်ခိုင်းပါတယ်တဲ့အဲ့ဒီထဲက၄ချက်ဖို့ကိုကျမဟာကိုယ့်အတွက်ဖိုးကိုထားပါတယ်ကျန်တဲ့၄ချက်ဖို့ပဲဝယ်ပြီးတော့ပန်းဖြတ်ပါတယ်တဲ့ယနေ့တော့ရှစ်ချက်ဖို့လုံးဝယ်ပြီးတော့ပန်းဖက်တာတဲ့အတွက်ပန်းနေရနှစ်ဆများနေခြင်းဖြစ်ပါတယ်ရှင်မလို့ဒီလိုပဲလျှောက်လိုက်တယ်လျှောက်တော့တာမဝရီမိဖုရားဘာဖြစ်လို့လဲလို့အကြောင်းမေးလိုက်တဲ့အခါမှာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားကြီးအေးကိုတောက်တုံးမိတဲ့အတွက်ဓမ္မဆွမ်းအားတွေပြည့်သွားတဲ့အတွက်ဒီလိုမဟုတ်တဲ့အကုသိုလ်လုပ်လို့သေခြင်းသေပြီဘယ်တော့မှမလုပ်တော့ဘူးဆိုတဲ့စိတ်တည်းရသွားတဲ့အတွက်ယနေ့တော့မြတ်စွာဘုရားရဲ့တရားဆွမ်းအားကြောင့်တရားကြီးအေးကိုတောက်တုံးရတဲ့အတွက်မလိမ္မာပဲနဲ့စစ်ကြေဖို့လိုဝယ်ခဲ့ပါတယ်ရှင်မလို့ဒီလိုပဲရဲရဲတင်တင်ပဲတန်တော်ဦးတင်လိုက်ပဲပေါ့အဲ့တော့တာမဝတိမိဖုရားကလည်းပဲစိတ်သက်ကပါရမီရှင်ဖြစ်တယ်ပေါ့ဘုန်းကြီးတို့ဒီနေရာမှာစဉ်းစားကြည့်နော်ကိုယ့်လိုသူ့လိုပုထုဇဉ်ပုဂ္ဂိုလ်ငွေမျက်စိငွေမျက်နှာကြည့်တဲ့ပုဂ္ဂိုလ်ကြလို့ရှိရင်တော့ငါငွေတွေကိုတရက်၄ချက်၄ချက်ခိုးလိုက်တာအဲ့ဒီခေတ်ကငွေရလဲတန်ဖိုးတိတ်ကြီးတယ်ပေါ့ဒီလောက်နှစ်တွေကာလတွေကြောင်းခိုးလာတဲ့ငွေတွေသူ့ပေါင်းလိုက်ရင်အများကြီးရမှာပဲဆိုပြီးတော့အဲ့ဒီကြုံမောက်ကိုထပြီးတက်ချင်လဲပဲတက်မှာတက်ခိုင်းရင်လည်းပဲတက်ခိုင်းမှာပရိသတ်စနစ်ဆိုတော့ပြောလို့မရဘူးအဲ့တော့ငွေကိုအဓိကတန်ဖိုးထားတဲ့ပုဂ္ဂိုလ်ကြတော့ငွေကိုချက်ချင်းမြင်ပြီးတော့ငွေကိုကြောင်းပြပြီးတော့ခြားတက်ချင်တက်ပြီမဲ့လို့တာမဝတိမိဖုရားကတော့ငွေကိုမမောတဲ့မိဖုရားမဟုတ်တရားဓမ္မကြောင့်ဆွမ်းအားတတိတွေရှိပြီးတော့တတိတွေပြည့်လာတယ်ဒီလိုတရားဆွမ်းအားဟာဘလို့ဟာပါလဲလို့ငွေကိုအာယုံမပြူဘဲနဲ့တရားကိုစိတ်ကရောက်သွားတယ်ဒါပါရမီဓက္ခဏာစကားပြောတာပါငွေကိစ္စရောတရားကိစ္စရောနှစ်ခုလုံးပြိုင်ပြီးတော့ပြောတဲ့ချိန်မှာသာမာပရိမီဘုရားဟာတရားဘက်ပဲအာယုံရောက်တယ်ငွေကိုထည့်မတွက်ရိုးရိုးပုဂ္ဂိုလ်တယောက်သာဆိုလို့ရှိရင်တရားဘာဖြစ်နေလဲငါငွေတွေခိုးတယ်ဆိုပြီးတော့ငွေဘက်အာယုံရောက်ချင်တယ်ရောက်တယ်ဒါကြောင့်မဖုန်ကြီးတို့ပါရမီဆိုတာလိုအပ်ပါတယ်ပါရမီရှိလာတဲ့သာမဝတိမိဖုရားအဲ့တော့ခုံးစုပ်တရာတဲ့သင်နာခဲ့တဲ့တရားကိုငါတို့ဟောကြားပေးပါလို့ဒီလိုပဲခိုင်းလိုက်တယ်ပေါ့ဒီနေရာမှာသောတာပန်ဖြစ်သွားလို့ရှိရင်စွမ်းအားလေးချက်ကချင်းချင်းရှားရှားပေါ်လာပါတယ်ဘလို့ပေါ်လာတယ်ဆိုတော့မြတ်စွာဘုရားပေါ်မှာမတုံ့လောက်တဲ့ဉာဏ်နဲ့သက်ဝင်တဲ့ယုံကြည်မှုရှိတယ်တဲ့ဘုန်းကြီးတို့ကုသိုလ်ရှင်ပုဂ္ဂိုလ်တွေကမြတ်စွာဘုရားကြည်ညိုတယ်ဆိုတာတမန်ငါရှံကကြည်ညိုတတ်ပါလေ။ဘယ်ဘုရားတကူကြည်တယ်ဆိုရင်ဒီလိုပဲသွားတယ်။နှစ်နှစ်ကကရှစ်ခိုးပူဇော်တယ်ဆိုတာပုဂ္ဂိုလ်တိုင်းမရှိတတ်ဘူးပေါ့။တချို့သောမျိုးသမီးမျိုးသားတွေတော့ရှိချင်ရှိမှာပေါ့။အများအားဖြင့်တော့ဘုန်းနဲ့သူသွားလို့သွားတယ်၊ကိုသွားလို့သွားတယ်ဆိုတဲ့အချက်မျိုးပဲရှိတတ်တယ်။သောတာပန်ဖြစ်သွားပြီဆိုရင်တော့မြတ်စွာဘုရားဟာငါတို့တည့်ရဲ့တန်တန်မှာလောဘဒေါသတွေရမိုးလင်းလာလို့မျက်လုံးနှလုံးဖွင့်လို့ရှင်ကိလေသာတွေပြည့်တယ်မြတ်စွာဘုရားရဲ့တန်တန်မှာတော့ကိလေသာတွေကင်းတယ်အရဟံပူဇော်သူကိုခံယူထိုက်တာအဲ့ဒီလိုကိလေသာတွေကင်းတဲ့အတွက်ပူဇော်ထိုက်ပါလားဆိုရင်မြတ်စွာဘုရားကိုရှစ်ခိုးတဲ့အခါမှာအဲ့ဒီလိုအရဟံစတဲ့ဂုဏ်တော်တွေကိုအာယုံပြုပြီးတော့ကိုယ်နဲ့နှိုင်းချိန်ပြီးတော့ရှစ်ခိုးတယ်ပေါ့ကိုယ်တဏ္ဍာမှာဆိုရင်လောဘဒေါသတွေကမျက်လုံးနှလုံးဖွင့်တာနဲ့ပြည့်နေ။မျက်စွာကြီးမှာကိလေသာတွေကဝါသနာတောင်းမှမရှိတော့။အဲ့ဒီလိုကိလေသာတွေကင်းတဲ့အတွက်လူမင်း၊နတ်မင်း၊ဂျင်မာမင်းတွေရဲ့ပူဇော်ထုကိုခံယူတော်မူထိုက်တဲ့မျက်စွာဘုရားဆိုပြီးတော့ဘုရားကိုအဲ့ဒီလိုညံနဲ့တက်ဝင်ပြီးတော့ယုံကြည်တဲ့အဆင့်ရောက်သွားတယ်တဲ့သောတာပန်ဖြစ်လို့ရှိရင်။နောက်တရားတော်ပေါ်မှာလည်းပဲသိပြီးတော့ယုံကြည်သွားတယ်ညံနဲ့တက်ဝင်တချို့ပုဂ္ဂိုလ်တွေကြတော့တရားနာလို့ရှိရင်ပုဂ္ဂိုလ်စွဲတွေရှိတယ်ဘယ်ဆရာတော်ဟောမှဘယ်တရားကိုဟောမှဒီလိုအစွဲလမ်းတွေရှိတယ်ဒါပုထုဇဉ်ပိသတဲ့သဘောကိုပြတာပါ အရိယာနယ်ပယ်ရောက်သွားပြီဆိုရင်ဒီလိုမဟုတ်တော့ဘူးဘယ်သူပဲတရားဟောဖို့တရားတော်ဆိုတာကြာနာယုံပင်အပူစင်၍ရှင်လင်းချမ်းသာကျင်းပြီကားသည့်လွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့သက်တမ်းတန်အောင်မှန်းလင့်ရည်ရောကောင်းစွာဟောတော်မူအပ်ပါ၏တဲ့တရားတော်ဆိုတာကြာနာယုံပင်အပူစင်၍တဲ့တရားကိုနာယူတဲ့အခါမှာဘယ်ဆရာတော်ပဲဟောဖို့မြတ်စွာဘုရားကဟောတဲ့တရားကိုနာယူလိုက်တဲ့အချိန်မှာခါတိုင်းကအချိန်မှဆိုရင်ကိုယ်အိမ်ကူမှနေလို့ရှိရင်သားအတွက်ပူရသမီးအတွက်ပူရစီးပွားရေးပူရနဲ့လောဘဒေါသတွေပူလောင်နေတယ်။တရားတော်ကိုနာယူလိုက်လို့ရှိရင်အဲ့ဒီလောဘဒေါသဆိုတဲ့အပူတွေဆင်သွားတယ်ဆိုရင်ဒီတရားမျိုးကိုနှစ်နှစ်ကာကယုံကြည်တယ်တဲ့။အဲ့တော့တရားတော်ရဲ့စွန့်ရည်တတ္တိကနာယုံလေးနဲ့လောဘဒေါသပူတွေဆင်ပါတယ်။ခုလာပြီးတော့တရားနာတယ်ဆိုရင်ကိုယ်နေရာကိုနေပြီးတော့စကားတွေဟိုပြောဒီပြောဟိုအတင်းပြောနဲ့စာလို့ရှိရင်ကိလေသာတွေတင်ပြီးတော့တရားပေါ်မှာအာယုံဆိုင်နေကုသိုလ်တွေဖြစ်နေတာဒါတရားတော်ရဲ့စွမ်းရည်ပါပဲ။ကျင့်လင်ချမ်းသာတယ်။အဲဒီလိုနာယူပြီးတဲ့အခါမှာကျင့်လို့ရှိရင်ချမ်းသာသွားတတ်တယ်တဲ့။ဘယ်လိုချမ်းသာတော့ဆိုတော့ခေါင်းကြီးတို့ခုပါဏာတိပါဒသိက္ခာပုဒ်လေးစောစောကဆောက်တည်တာ။ဆောက်တည်လိုက်လို့ဒီပါဏာတိပါဒသိက္ခာပုဒ်၅ပါးသီလတွေရဲ့ဒီသိက္ခာပုဒ်လေးတစ်ခုကိုပဲခေါင်းကြီးတို့လုံးကျုံအောင်ကျင့်သုံးကြည့်လိုက်ပါ။ဘယ်သူတွေချမ်းသာသွားမလဲ။ကိုယ်နဲ့နှီးစပ်နေတဲ့ပျော်စိတ်လေးတွေ၊ကြိုးလေးတွေခတိုင်းကြဆိုရင်တက်ပြစ်ချင်းကျင့်ပါ။အခုတော့ကိုပါဏာတိပါဒသိက္ခာပုဒ်ကြီးကျင့်သုံးလိုက်တဲ့အတွက်တတ္တဝါလေးတွေချမ်းသာသွားကြတယ်။နောက်ပြီးတော့ခတိုင်းကမှဆိုရင်စိတ်ဆိုးမှန်ဆိုးနဲ့တိရစ္ဆာန်တွေရချင်ရိုက်။ကိုသီလကိုလုံခြုံအောင်ထိန်းလိုက်တဲ့အခါမှာကရုဏာစိတ်တွေဖြစ်လာတော့ရှောင်တင်လာတယ်။အဲ့တော့ကိုကပါဏာတိပါဒသိက္ခာပုဒ်လေးတစ်ခုဆောက်တည်လိုက်ရင်ကိုနဲ့ဆက်နေတဲ့ကြိုးလေးတွေ၊ပျော်စိတ်လေးတွေကစားပြီးတော့အသက်ချမ်းသာရရပါတယ်။အဲ့တော့ကိုကျင့်သုံးလိုက်တဲ့အတွက်ပဝန်းကျင်ချမ်းသာသွားတယ်ပဝန်းကျင်ချမ်းသာကိုကြည့်ပြီးတော့ကိုမှာပီတိဒုက္ခတွေဖြစ်ရင်ကိုလည်းပဲချမ်းသာတော့တာပဲဒါကြောင့်မြတ်စွာဘုရားတရားကလက်တွေ့ကျင့်သုံးရင်လက်တွေ့ချမ်းသာပါတယ်နောက်ဆုံးကာမေသူမိစ္ဆာသာရသူတော်ဗတ္တမယပြင်းမာတဲ့ပုဂ္ဂိုလ်စော်ကားတဲ့ပုဂ္ဂိုလ်အိမ်ကြီးချင်းချင်းရှိလို့ရှိရင်ကိုမှာသမီးဂျိုလေးတွေဗာလေးတွေရှိရင်စိတ်ဆင်းရဲလိုက်တာဒီလိုနေရာမျိုးနေရတာတကယ်လို့ကိုကဒီသိက္ခာပုဂ္ဂိုလ်လုံခြုံပါတယ်ဆိုလို့ရှိရင်ဆက်ဆံရတာရေရေတင်းတင်းနဲ့ပဝန်းကျင်လေးပဲစိတ်ချမ်းသာကြတာ။နောက်သူရာမေရိယသိက္ခာပုဂ္ဂိုလ်အရက်တေသာတောက်တာခုခေတ်မှာဒီယာတွေပါတယ်ဆိုတာမျိုးသမီးတွေဒီတောက်တယ်လို့ဒါစာနယ်ဈေးနေမှာတွေ့ရတယ်ပေါ့။အဲ့တော့ကိုဒီသိက္ခာပုဂ္ဂိုလ်လေးရှောင်ကျင်လိုက်လို့ရှိရင်လက်တွေ့ကိုရဲ့မိဘတွေစိတ်ချမ်းသာကြ။ကိုရဲ့ဇနီးမယားတွေစိတ်ချမ်းသာကြ။ကိုယ်ကရက်တေသာတောက်ပြီဆိုလို့ရှိရင်ကိုယ့်ရဲ့မိဘတွေစိတ်ညစ်မယ်ဇနီးမယားတွေစိတ်ညစ်မယ်သမီးသားတွေလည်းပဲဗာဖြစ်မလဲငါတို့ရဲ့ဖေရဲ့အရက်သမားကြီးဆိုပြီးစိတ်ညစ်ကြမှာပဲအဲ့တော့ကိုယ်ကဒီသိက္ခာပုဒ်လေးသိရဲရှောင်ကျင်လိုက်ပြီဆိုရင်ကိုယ့်ရဲ့မိဘဆွေမျိုးသားသမီးတွေစိတ်ချမ်းသာသွားတယ်အဲ့ဒီစိတ်ချမ်းသာမှုကိုဒီတရားကျင့်တာကဒီပေးလူရရောက်တယ်တဲ့ဒါကြောင့်မို့တရားတော်ကကျင့်လိုက်ရင်သိပြီးတော့ချမ်းသာပါတယ်ကြားနာလို့ရှိရင်လည်းပဲအပူစင်နေကျင့်လို့ရင်လည်းပဲချမ်းသာတယ်ကြနာယုံပင်အပူစင်၍ကျင့်လင်ချမ်းသာကျင်းပြီကာလီလွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့သက္ကံတန်အောင်မှန်းလင့်ရည်ရောပေါင်းစွာဟောတော်မူအပ်ပါ၏တဲ့ကျင့်ပြီလို့ရှိရင်ဘာဖြစ်လဲခုခုံးဆုံးတရားဆိုရင်သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်ဘာဖြစ်သွားလဲနောက်ဘဝပဋိပန္နေနေလို့လူဘဝနေရရင်အလွန်ဆုံးခုနှစ်ဘဝပဲနေရတော့မှာခုနှစ်ဘဝပြီလို့ရှိရင်နိဗ္ဗာန်ရောက်တော့မယ်တဲ့နိဗ္ဗာန်မြောက်သေးတဲ့ပုထုသင်တွေကဘယ်လောက်ပဲပြည့်စည်ချမ်းသာနေနေအိုးရတယ်အနာရတယ်သေရတယ်စိတ်ဆင်းရဲရတဲ့ဒုက္ခတွေကပြေးမလွတ်ပါဘူးအဲ့တော့သောတာပန်အရိယာဖြစ်သွားပြီးကျင့်ပြီးလို့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးဆိုရင်နောက်ထပ်သေရအိုးရနာရတဲ့ဘဝခုနှစ်ဘဝပြီးရင်ဘဝဆုံးတော့တာကိုနိဗ္ဗာန်မျက်မှောက်ပြုပြီးသိပြီးတော့အတူမရှိတဲ့ချမ်းသာကိုရောက်ပြီးတဲ့အဲ့ဒီလိုသောတာပန်ဖြစ်သွားရင်အဲ့ဒီလိုတရားပေါ်မှာယုံကြည်ပြီးတော့ဂုံပကဒနာတွေဘသူဟောမှနာကျင်တာတွေအစွဲတွေမရှိတော့ဘယ်ပုဂ္ဂိုလ်ပဲဟောဟောဒီတရားကိုနာယူလိုက်တဲ့အတွက်ကိုယ်တဏ္ဍမကိရိတာတွေကင်းနေဆိုရင်အဲ့ဒီတရားမျိုးကိုဘုရားဟောဆိုနာယူခြင်းနဲ့ပုဂ္ဂိုလ်စွဲတွေကြောင်းစွဲတွေရှိနေပြီဆိုရင်ဒါပုထုဇဉ်ပဲသိပြီးတော့ပိတာလွန်နေတယ်လို့ဒီလိုကောက်ချက်ချလို့ပဲရတာပေါ့နောက်တန်ခါတော်ရှင်မြတ်တွေပေါ်ဆိုရင်လည်းယုံကြည်တယ်ပေါ့ဩငါတို့ခုလိုတရားနာနေရတာငါတို့ခုလိုတရားကျင့်တာတန်ခါတော်ရှင်မြတ်တွေရဲ့ကျေးဇူးတန်ဃာတော်ရှင်မြတ်ကြီးမြတ်စွာဘုရားပြိဋိဘံစံပြီးခုနှစ်ပေါင်း2550ရှိသွားပြီ။ဒီအတွင်းမှာတန်ဃာတော်ရှင်မြတ်ကြီးကမြတ်စွာဘုရားရဲ့သာသနာဆိုတဲ့ပိဋကတ်သုံးပုံကိုမပြောက်ပြက်အောင်ပင်မန်းခံပြီးတော့စာချကြတယ်။ပင်မန်းခံပြီးတော့စာလိုက်ကြတယ်။ညမှာဆိုရင် စာရင်ယောဂါတွေကြည့်အောင်စာပြန်ကြတယ်အဲ့ဒီလိုကြိုးစားခဲ့လို့မဟုတ်ငါတို့တရားတွေနာယူရတယ်အဲ့ဒီတရားတွေကိုကျင့်သုံးရတယ်သံဃာတော်ရှင်မြတ်တွေရဲ့ကျေးဇူးတွေလို့သံဃာတော်ရှင်မြတ်တွေပေါ်မှာတကယ်အလုံးလုံးတဲ့သံဃာတော်ရှင်မြတ်တွေပေါ်မှာကြည်ညိုပြီဆိုရင်ဒါဉာဏ်နဲ့ရှင်ပြီးတော့ကြည်ညိုတဲ့အဆင့်ရောက်သွားတယ်ဒါတော့တပ်ပံရဲ့စွန့်ရည်ဘုန်းကြီးတို့ကုသိုလ်ရှင်တွေကတော့ဒီလိုမဟုတ်ဘူးအဘေဘုန်းကြီးကငါတို့ကိုကျေးဇူးများတယ်ဘေဘုန်းကြီးကငါတို့ကိုဘာပေးဘူးတယ်ဆိုပြီးတော့ကျေးဇူးတရားကိုကြည်ပြီးတော့ကြည်ညိုတတ်ရင်ဒါဟာတောတပံအစ်စ်နဲ့ဝေးသေးတယ်တဲ့ဒီကြည်ညိုမှုဟာအစ်စ်မဟုတ်ဘူးတဲ့တကယ်ကြည်ညိုတဲ့ပုဂ္ဂိုလ်ကကိုယ့်ဘုံမှာဘာလုပ်ပေးပေးမပေးပေးဒီတရားတော်တွေကိုမပြောက်ပြောက်အောင်တကယ်လှုပ်လှုပ်နေပါလားဒီလှုပ်လှုပ်တဲ့တန်ခါတော်တွေကငါတို့ရဲ့ကျေးဇူးရှင်တွေဆိုပြီးတော့ကြည်ညိုရင်ဒါတောတပံအစ်စ်ရောက်သွားတာပဲအဲ့တော့ခုခုံးဆုံးတရားလည်းပဲဘုရားတရားတန်ခါကိုအဲ့ဒီလိုကြည်ညိုတဲ့အစ်စ်ရောက်သွားတယ်ကျိုးရသူ့လူကုလူဟိုကနာမည်ကြီးလို့ဟိုလိုက်တယ်ဒီကနာမည်ကြီးလို့ဒီလိုက်တယ်ပုဂ္ဂိုလ်ဆွဲတွေကြောင်းဆွဲတွေဒါမျိုးမဖြစ်တော့ဘူးပေါ့ခုသောတာပန်ဖြစ်ရင်ဘုရားတရားတန်ခါကိုဉာဏ်နဲ့သက်ဝင်ကြည်ညိုတဲ့အချိန်ရောက်ပြီတဲ့နောက်တစ်ချက်ကဘာလဲဆိုတော့၅ပါးသီလကိုခါဝတ်ပစုကဲ့သို့လုံခြုံသွားပြီတဲ့မင်းသတ်မှလားအသေးခံမှလားသူများသက်သက်မလားဆိုရင်အသေးပဲခံတယ်သူများသက်တော့ဘယ်တော့မှမသက်တော့သောတာပန်ဆိုတာအဲ့လောက်ထိဖြစ်သွားပါတယ်သူတို့ဘာပေါ်လဲပဲမညှင်းသေးတော့ဘူးပေါ့တရိစ္ဆာန်လေးတွေကြောင်လေးတွေခွေလေးတွေရိုက်နှက်တာတွေမလုံတော့ဘူးစိတ်ထဲမှာမေတ္တာကရုဏာတွေပြည့်သွားတယ်ငါးပါးသီလနဲ့တိတ်ပြီးတော့လုံခြုံသွားတယ်တဲ့အဲ့ဒါသာသောတာပန်ဖြစ်သွားတယ်ခုလည်းပဲခုံးဆုံးတာတရားနာပြီးတော့သောတာပန်ဖြစ်တော့တာမဝရီမီတရားကိုအမှန်တမ်းလျှောက်လို့ရှိရင်ပန်ပိုးတွေနေ့တင်ခိုးနေတာတက်ချင်တက်မှာဆိုတာသူသိပါတယ်ဒါပေမဲ့တရားဆွမ်းအားကတက်ချင်တက်ပေတည်တော့ငါမလိန်တော့ဘူးမခိုးတော့ဘူးဆိုတဲ့စွမ်းရည်တွေပြည့်သွားတော့အမှန်တမ်းလျှောက်တော့တမောရီမီပြားလေပါရမီဖြည့်ပတ်လေဖြစ်တော့စိတ်မဆိုးပဲနဲ့အရှင်မနာခဲ့တဲ့တရားကိုပြန်လေမဟောပြနိုင်ဘူးလားဆိုတော့ဟောပြနိုင်ပါတယ်ဆိုပြီးတော့အဲ့တော့တမောရီမီပြားကနေမောင်းမတွေကိုနန္တာအိုး16အိုးနဲ့ရေချိုးပေးခိုင်းတယ်ပေါ့ပြီးတော့အဝတ်တည်ပေးပြီးတော့ခုတ်ဆုပ်တရာရက်တော်ပိုင်နဲ့ပြီးတော့တရားဟောလိုက်တာအဲ့ဒီမှာတမောရီမီရှိတယ်မိပြား900လည်းပဲခုတ်ဆုပ်တရာကျွန်မရဲ့တရားကိုနာယူပြီးတော့သောတာပန်လေးဖြစ်ကုန်ကြတယ်တဲ့ဖြစ်တော့ကြတော့သောတာပန်ဖြစ်ပြီဆိုတော့တရားကိုသိသိစားတော့အစီကံရဲ့ကျွန်ရဲ့သဘောမထားတော့ဘဲနဲ့လက်ဥရှိပြီးတော့ရှင်မခုတ်ထုတ်တရာတဲ့ရှင်မကျမတို့ရဲ့မိခင်ဆိုလည်းပဲဟုတ်ပါတယ်ဆရာဆိုလည်းပဲဟုတ်ပါတယ်တဲ့ဒီနေ့ကစပြီးတော့ပန်းတော်ဆက်လုပ်ကိုမလုပ်ပါနဲ့တော့မြတ်စွာဘုရားတန်သွားပြီးတော့တရားနာယူပါတရားနာယူပြီးတဲ့အခါမှာကျမတို့ကိုတချင်ပြန်လဲဟောကြားပေးပါတဲ့အဲ့ဒီအလုပ်ကိုပဲလုပ်ပါတော့တဲ့ကျမတို့နန်းပြန်သူမိဖုရားတွေဆိုတာအပြင်ထွက်ဖို့ရမလွယ်ဘူးတဲ့ဒါကြောင့်မို့တရားကိုသွားပြီးတော့မြတ်စွာဘုရားတန်နာပြီးတော့ကျမတို့ကိုတချင်ပြန်လဲဟောကြားတဲ့အလုပ်ကိုပဲလုပ်ပါတော့ဆိုပြီးတော့အဲ့ဒီလိုတောင်းပန်တော့သောသောကခုံးဆုပ်တရာလည်းပဲမြတ်စွာဘုရားတရားဟောတဲ့စီသွားပြီးတရားနာပြီးတော့ပြန်ပြီးတော့ရက်တော်ကြီးကိုင်းပြီးတော့တခါလဲဟောကြားတော့တာအဲ့ဒီခုံးဆုပ်တရာကနေသွားပြီးတော့နာယူပြီးတော့တာမဝတိမှုရှိတဲ့မိဖုရားတွေကိုဟောကြားတဲ့တရားတော်တွေကိုစုပေါင်းပြီးတော့ပေကုဏီတွေကခုံးဆုပ်တရာစီသင်ယူရဟန်းတွေလည်းပဲသင်ယူရင်းနဲ့ပြန်ပွားပြီးတော့တန်ခါရင်တာတင်တဲ့ကဘုန်းကြီးတို့ခုပိဋကတ်၃ပုံထဲမှာဣတိယောပါဠိတော်ဆိုတာအဲ့ဒီခုံးဆုပ်တရာကပြန်လဲဟောကြားခဲ့တဲ့တရားပါမြတ်စွာဘုရားကလည်းပဲခုံးဆုပ်တရာကိုချီးကျူးတယ်။ဧတရကံဘိကဝေမမတာဝိကာနံတာဝိကာနံဘောတုတာနံဥပါတိကာနံယရိတံခုံးဆုပ်တရာတဲ့။ကျန်းတို့တဲ့ငါဘုရားရဲ့သာသနာတော်မှာလူ့အကြောင်းမျိုးသမီးတွေရှိကြတယ်တဲ့။အဲ့ဒီလူ့အကြောင်းမျိုးသမီးတွေထဲမှာတိပိဒက၃ပုံဆောင်ပြီးတော့ဘောတုတာပြေဝပြီးတော့တရားဟောကောင်းတဲ့အထဲမှာတော့ဟောဒီခုံးဆုပ်တရာအမျက်ဆုံးအသာဆုံးအမျိုးသမီးတွေထဲမှာအသာဆုံးအမျက်ဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုပြီးဧတရေယာတုနဲ့ချီးကျူးခဲ့ပါတယ်အဲ့တော့ခုံးဆုပ်တရာရဲ့ဘဝဟာကျွံဘဝကလာရတယ်ရုပ်ကလည်းပဲသိပ်ပြီးတော့ဆိုးသွမ်းတယ်ဒါရင်မလို့သူတော်ကောင်းသိတဲ့ကြီးတော့တရားနာပြီးတော့သောတာပန်ဖြစ်သွားတော့ဖျားစားတဲ့သူတော်ကောင်းဒီကဘဝကအင်မတန်မြတ်နိုးတဲ့အရိယာပုဂ္ဂိုလ်ဖြစ်သွားတာဒါအားကြစရာကောင်းတယ်ပေါ့အဲ့ဒီခုံးဆုပ်တရာဟောတဲ့တရားပါပဲအဲ့တော့သူ့ရဲ့ဘဝဟာမြန်မာမျိုးသမီးတွေအတွက်အားကြကြည်ညိုစရာကောင်းတယ်ဂုံယူစရာကောင်းတယ်လို့ဘဝမှာရှုံးမပေးဘဲနဲ့ကြိုးစားလာလိုက်တာအနေဆုံးဆင်းရဲတယ်အမြင့်ဆုံးဆင်းရောက်သွားတယ်လို့ဒါတွေကိုကြည်ညိုအားကြစရာကောင်းတယ်လို့တစ်ဖက်ကလည်းသံဝေကကြစရာကောင်းနိုင်တယ်ပိဋကတ်သုံးပုံတွေကိုမျိုးသမီးဖြစ်ရတဲ့ဆောင်းနိုင်ပြီးတော့တရားဟောကောင်းဘုသူတရှိတဲ့နေရာဤတည်းရပါရဲ့နဲ့မျိုးရအချင်းကျွန်ဖြစ်ရတယ်ရုပ်အချင်းအချင်းခါကြီးရကုန်းပြီးတော့သိပ်ယုံချိုးလွန်နေတယ်ဒါရီကဘာဖြစ်လို့လဲဆိုတော့ဘယ်သူမှပြုတ်မိမိဘုန်းကြီးတို့ဗုဒ္ဓတရားတော်ကြီးအကြောင်းရှိပဲအကျိုးဆိုတာမဖြစ်ပါဘူး။ဗ ဘာကြီးလို့သူကျွန်မျိုးဖြစ်ရတာတော့သူတော့တခုသောဘဝမှာသူဟာတထေသမီးဖြစ်ရတယ်ပေါ့တထေသမီးဖြစ်တော့ကတ္တပဘုရားရှင်လက်ထက်မှာဘိက္ခုနီတွေနဲ့ရင်းနေတော့ဘိက္ခုနီတွေနဲ့ခင်းတယ်ပေါ့အဲ့ဒီဘိက္ခုနီတပါးကလည်းသူနဲ့ရင်းနေတယ်ဒါပေမဲ့ဘိက္ခုနီကရိုးရိုးဘိက္ခုနီမဟုတ်ယဟန္တာထေရီမာကြီးယဟန္တာကိုဖြစ်သွားပြီပေါ့အဲ့ဘိက္ခုနီထေရီမာကြီးကတ냔နေမှာတော့သူ့ရဲ့တငယ်ချင်းဖြစ်တဲ့ခေါင်းဆုပ်တရာကြီးလောင်းဖြစ်တဲ့တထေသမီးကြီးခဏအလဲလာရင်းနဲ့တရားစကားဟောရင်းနဲ့လာတာပေါ့အဲ့တော့ယဟန္တာမာကြီးဆိုတော့တရားစကားပဲပြောတယ်ခြားစကားမပြောဘူးပေါ့လာတဲ့အခါမှာအဲ့ဒီတထေသမီးကလည်းအဲ့ချိန်မှာအလှပြင်နေတဲ့အချိန်ဖြစ်နေတော့လှမ်းပြီးတော့ပြောလိုက်တယ်ရှင်မကြီးတဲ့ရှစ်ခိုးပါရဲ့တဲ့အဲ့ဒီနေ့မှာချထားတဲ့ကျမအလှပြင်တဲ့ပစ္စည်းတွေထည့်ထားတဲ့တစ်တာလေးယူပေးစမ်းပါဆိုပြီးတော့ယဟန္တာအရှင်မြတ်မကြီးကိုတွားပြီးတော့ကိုကြီးကိုယ်တော်ဖြစ်တဲ့အလှပြင်တဲ့ပစ္စည်းတစ်တာလေးကိုတွားယူခိုင်းလိုက်တယ်ပေါ့သာသနာအတွက်လည်းမဟုတ်ဘူးသူ့ရဲ့ကိုကြီးကိုယ်တော်အလှပြင်တဲ့ပစ္စည်းတွားယူခိုင်းလိုက်တော့ဘိက္ခုနီမကြီးကစဉ်းစားတယ်အင်းငါယူမပေးလို့ရှိရင်လည်းပဲငါပေါ်မှာစိတ်ဆိုးပြီးယဟန္တာပေါ်မှာပြင်းမရင်သူငရဲကြာချာတော့ယူပေးပြန်လို့ရှိရင်လည်းပဲသူဟာကိုယ့်တဲ့သီလသိက္ခာတမာတိသိက္ခာတွေကြီးတဲ့ယဟန္တာပုဂ္ဂိုလ်ကိုခိုင်းမိတဲ့အတွက်ကိုယ်ရေးကိုယ်တာကိစ္စတွေခိုင်းတဲ့အတွက်ကျွံဘဝရောက်ရလိမ့်မယ်ငရဲကြာတာနဲ့စာလို့ရှိရင်တော့ကျွံဖြစ်ရတာတော်ပါသေးတယ်ဆိုပြီးတော့ဘာမှမပြောဘဲနဲ့ယဟန္တာတွေမှာရဲ့သူ့ရဲ့လှပြင်းတဲ့ပစ္စည်းတစ်တာလေးကိုယူပေးလိုက်တယ်အဲ့ဒီလိုတထေသမီးဘဝတော့ခိုင်းခဲ့တဲ့အကုသိုလ်ကြောင့်သီလသမာဓိပညာရှိတဲ့ယဟန္တာထေရီမာကြီးကိုကိုရေးကိုယ်တာကိစ္စကိုသွားခိုင်းတဲ့အတွက်သူဟာကျွံဘဝရောက်ရတာဆိုရင်မြတ်စွာဘုရားကပြန်ဟောတယ်ဒါသင်္ကန်းကြရစူစီရာပေါ့ဘုန်းကြီးတို့ခုကဲ့မှာသာသနာရေးအတွက်မဟုတ်ဘဲနဲ့ကိုရေးကိုယ်တာစီးပွားရေးကိစ္စတွေသီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်တွေသွားပြီးတော့ခိုင်းလို့ရှိရင်ဒါမျိုးတွေကတော်တော်လေးစဉ်းစားကြည့်ရကောင်းပါတယ်ဒါကြောင့်မို့ဒီဟာခုတ်ဆုပ်တတာကျွံဖြစ်ရတယ်တဲ့နောက်ဘာဖြစ်လို့သူကခါကြီးကုန်းရတာတော့ဆိုတော့သူကတပူသောဘုရားမှာဒီနန်းတွဲမှာမိဖုရားငယ်ဖြစ်ရတယ်ပေါ့နန်းတွဲမှာလည်းပဲပိဿကဗုဒ္ဓရှင်မြတ်ရှင်ပါကဆုံးခံကြွလေရှိတယ်အဲ့ဒီတပားကဘာဖြစ်လဲဆိုတော့ခါကြီးကကုန်းပြီးတော့ဆုံးခံရကြတယ်တပည့်ကြီးဝေးပြီးတော့ခါကုန်းကြီးနဲ့အဲ့ပိဿကဗုဒ္ဓရဟန္တာရှင်မြတ်ကြီးကဆုံးခံရတော့တနေ့တော့မိဖုရားငယ်တွေကသူ့မိတော့လူငယ်တဘာဝပြောကြွှင်ကြတာပေါ့နှုတ်ကမဆောင်ပြီးတော့ဘာလုပ်ကြလဲဆိုတော့အဲ့ခုံးဆုံးတရာလောင်းဖြစ်တဲ့မိဖုရားလေးရဲ့ဘာလုပ်လဲဆိုတော့ရွှေကတ်တော့ကိုယူပြီးတော့သူကပွေ့တယ်ပေါ့ပွေ့ပြီးတော့ကပလာခြုံတဲကြီးကိုချုံပြီးတော့ဘာလုပ်လဲဆိုတော့ငါတို့အရှင်မြတ်ဆုံးခန္ဓာဟောဒီလိုဟောဒီလိုကြွတာဆိုပြီးတော့ရွှေကွက်ကလေးကိုကိုင်းကပီးပါခြုံတယ်လေးချုံပြီးတော့ခါပုံးလေးနဲ့လှုပ်ပြီးတော့ပြတယ်ဘေးရလူတွေကလည်းပဲမိဖုရားငယ်တွေကလည်းတဝါဝါနဲ့ပွဲကြကြတယ်ပေါ့အဲ့ဒီလိုယန္တာရှင်မြတ်ကြီးကိုပြောင်းတယ်လို့တောင်းတယ်လို့နဲ့ခါပုံးဟန်ပြတဲ့အတွက်ဒီဘုရားမှာလာပြီးတော့ခါကုန်းကြီးနဲ့ဖြစ်ရတယ်ဒါလည်းပဲတန်ဝေကယူစရာကောင်းတယ်ပေါ့အဲ့တော့ဘာဖြစ်လို့အရိယသောတာပန်ဖြစ်ရတာတော့ဆိုတော့အဲ့ဒီပိဿကဗုဒ္ဓရှင်မြတ်ကိုမိဖုရားငယ်ဘဝကသွန်ကုန်းနေလုံကျွေးခဲ့လို့တဲ့ယနေ့တော်ဆန်းဆန်းလွင်လို့ပဲတန်ဃာတော်ရှင်မြတ်ဒီကိုသွန်နေကတ်တယ်ပစ္စည်းလေးပါလှူတယ်နောက်ပြီးတော့သွန်ပရိသတ်ပင်လှူတယ်ဒီလိုပြုစုရတဲ့ကုသိုလ်ကြောင့်ဒီဘဝမှာလာပြီးတော့သောတာပန်အရိယဖြစ်ရတယ်ဆိုမြတ်စွာဘုရားကပြန်လည်ပြီးတော့ဟောကြားပေးခဲ့တယ်ပေါ့ယခုဘုန်းကြီးဟောမဲ့တရားတော်ကအဲ့ဒီခုံးဆုပ်တရာကနေပြီးတော့တာမာဝတီမှုရှိတဲ့မိဖုရားတွေကိုပြန်ဟောတဲ့တရားပါဒါကြောင့်မို့ခုံးဆုပ်တရားဘုရားကိုဘုန်းကြီးကဘာလို့ပြန်ပြောပြရတာလဲဆိုတော့ယနေ့ဆုံးတကံမနေတဲ့ဘုရားအလုံးတော်အမျိုးသမီးတွေဟာနေကြနေတဲ့ကျွံဘဝရုပ်ထိုးနေတဲ့ဘဝကနေပြီးတော့ဘဝကိုရှုံးမပေးဘဲနဲ့အသိဉာဏ်တွေဖြည့်ဆည်းလိုက်တာနောက်ဆုံးသောတာပန်အရိယာဖြစ်ပြီးတော့မြတ်စွာဘုရားစတဲ့အရိယာသူတော်ကောင်းတွေမြတ်နိုးတဲ့သူတော်ကောင်းမကြီးဖြစ်သွားတယ်ဆိုတော့ဒါအကြအတူယူစရာကောင်းတဲ့ဘဝနောက်တစ်ခုကကြည့်လို့ရှင်လည်းပဲဒါလောက်ပိဋကတ်သုံးပုံဆောင်တဲ့မျိုးသမီးကခါကုန်းပြီးတော့ကျွံမျိုးမှဖြစ်ရတာဟာတစ်ခုသောနှစ်ခုသောဘဝတွေမှာအမားလေးတွေပျော်ခြင်းပြက်ခြင်းနဲ့အတွက်အမားကျူးလွန်ခဲ့လို့ဖြစ်ရတာဆိုတော့ဒါလည်းပဲသင်ငန်းစာယူဖို့ပေါ့ဒါကိုဘုန်းကြီးကပြောပြခြင်းဖြစ်တယ်။အဲ့တော့မြတ်စွာဘုရားဟောကြားခဲ့တဲ့တရားကိုခေါင်းဆုံးတရားဟောကြားတဲ့တရားကိုဘုန်းကြီးကပြန်ပြီးတော့ယနေ့ဟောကြားပေးပြီ။လက်တော်မှာတန်းပေါ့မြတ်စွာဘုရားကဘယ်လိုဟောကြားခဲ့လဲဆိုတော့ယတာဘိကဝေတေဝဒေဝကာယသဝနတံမောဟောတိပင်စတာဘုဗာနိမိတ်တာနိပါတုဘဝန္တိတဲ့မြတ်စွာဘုရားကယဟန်စတဲ့ပြိသက်၄ပါးထိုင်နေတဲ့ပြိသက်တွင်မှာမြတ်စွာဘုရားကဟောကြားလိုက်တယ်မဂ္ဂနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့နတ်သားနတ်သမီးတယောက်လက်ပြီမှာသုတေကာနီးပြီဆိုလို့ရှိရင်သူတို့မှာနမိတ်၅မျိုးထင်တတ်ကြတယ်တဲ့သ ေဂာနိနတ်တန်းတဲ့သမီးတွေမှာသူတို့ကိုသေချာဂယုစိုက်ပြီးတော့သတိထားကြည့်လိုက်လို့ရှိရင်နမိတ်ငါးမျိုးထင်နေတတ်တာတွေ့ရတယ်။ဘာတွေလဲဆိုတော့မာလာမီလာယန္တိတဲ့။သူတို့ပန်းတင်ထားတဲ့ပန်းတွေဟာသူတေဂာနိလို့လူအသက်နဲ့တွက်လို့9ရက်လောက်လိုတော့တယ်ဆိုရင်အဲ့ဒီ9ရက်လောက်လိုတဲ့အချိန်မှာပန်းလေးတွေကညှိုးနွမ်းလာကြတယ်တဲ့။ခဏနာရီတို့လောက်နေပူကြဲကြဲကြီးတွေမှာချထားတဲ့ပန်းလိုပဲချက်ချင်းညှိုးညော်သွားတယ်ဒီလိုဆိုလို့ရှိရင်တော့တတိထားလို့ရှိရင်တော့ဒီနာသားနဲ့သမီးတို့မကြခင်သူ့တည်တော့မယ်ဆိုသိရတယ်နောက်နံပါတ်2ကပါလဲဆိုတော့ဝဋ္ဌာနီကိလေသန္တိတဲ့သူတို့ဝတ်ဆင်ထားတဲ့အဝတ်တရားလည်းပဲရှင်းညွန်နေမှာနှစ်ထားတဲ့အဝတ်စားတွေလိုပဲညှဉ်းနွမ်းလာကြတယ်တဲ့ဘုန်းကြီးတို့နှစ်သားနဲ့သမီးရဲ့အဝတ်တွေဆိုတာတယူဇနာနေဇနာစတည်ခြင်းကိုယ့်ရဲ့ကုသိုလ်လျောက်အယောင်တဝင်းဝင်းနဲ့နေကြတာအဲ့ဒီလိုသုတေကာနီးပြီဆိုရင်အဝတ်တွေလည်းပဲညှိုးနွမ်းလာတယ်ဒီလိုဆိုလို့ရှိရင်သတိထားမိလို့ရှိရင်ဟောဒီနတ်သားနတ်သမီးတို့မကြခင်သေတော့မယ်သုတေတော့မယ်ဆိုတာသိရတယ်နောက်နံပါတ်3ကပါလဲဆိုတော့ကိစေဤသေးတာမုတ်စံတိတဲ့ဒီဂျိုင်းချာနှစ်ဖက်ကစတဲ့ဒီခန္ဓာကိုယ်စိတ်ပိုင်းကလည်းပဲချွေးတွေထွက်တော့တာပဲတဲ့နတ်သားနတ်သမီးဆိုတာလူလိုမဟုတ်ပါဘူးတိတ်ပြီးတော့တန့်ရှင်းတယ်မိက်ကလည်းကြာမလို့တနခါလည်းကြာမလို့အမြဲတမ်းတန့်ရှင်းနေတယ်ဒါမှမဟုတ်သုတေကာနီးပြီဆိုရင်ခန္ဓာကိုယ်တစ်ခုလုံးချွေးတွေထွက်လာတော့တာပဲဒါဆိုလို့ရှိရင်တော့ချွေးပြန်နေရင်တော့ဒီနတ်သားသမီးတို့သေတော့မယ်သုတေတော့မယ်ဆိုတာအာလုံးသိကြရတယ်။နောက်နံပါတ်၄ရပါလဲဆိုတော့ကာယေတုပ္ပန္နိယံအောက်ကမတိတဲ့ခန္ဓာကိုယ်ကလည်းပဲတိတ်ပြီးတော့ယုတ်ချတတ်တယ်တဲ့ခါတိုင်းဒါဆိုလို့ချင်းနတ်သမီးဆိုရင်16နှစ်အရွယ်လေးတွေနတ်သားဆိုလို့ချင်းအသက်20အရွယ်လေးတွေနဲ့အမြဲတမ်းနုပြိုနေတဲ့အချိန်သူတွေကနေပြီဆိုရင်ချက်ချင်းရင့်ရောပြီးတော့ရုပ်ထိုးလာတတ်တယ်တဲ့ဒါဆိုလို့ရှိရင်လည်းတတိထားမိလို့ရှိရင်ဒီနတ်သားနတ်သမီးတော့မကြခင်သူတွေတော့မပေတော့မယ်ဆိုတာသိကြရတယ်တဲ့နောက်နံပါတ်5ကဘာလို့ဆိုတော့တကေဒီဟောဒေဝတဏိနာပိတမတိတဲ့ကိုယ့်ရဲ့ဘုံဘိမ့်မှမပျော်တော့ဘူးတဲ့နတ်သားနတ်သမီးတွေနဲ့ကာမဂုဏ်ခံစားနေရတာဘိမ့်မကြီးတွေမှနေရတာပျော်ရွှင်မှုမရှိတော့ဘူးတဲ့အဲ့ဒါဆိုလို့ရှိရင်လည်းပဲဒီနတ်သားနတ်သမီးတို့သေတော့မယ်ဆိုတာသူတည်တော့မယ်ဆိုတာသိကြရတယ်။ဘုန်းကြီးတို့ဒီလိုပါပဲသာသနာပေါင်းကနေပြီးတော့သေပြီးတော့လူပြည့်ရောက်တော့မယ်ဆိုရင်လည်းပဲဘုန်းကြီးတို့လူထွက်ခြင်းတဲ့ပုံစံဆိုရင်ဒီတိုင်းပဲတရားတရားပန်းတွေညှိုးလာတော့တာပဲ။စာမတက်ခြင်း၊ဖျောက်တက်မလိုက်ခြင်း၊တရားမထိုင်ခြင်း၊ပြင်းတိပြင်းချောင်းနဲ့နိုင်ပြီးတော့တရားတရားပန်းတွေညှိုးပြီးဆိုရင်ဒီပြန်ဟာလူထွက်တော့တယ်ဆိုတာဒါမှန်းလို့ရတာပဲ။နောက်မိမိရဲ့နေရာမပျော်တော့ဘူးတဲ့။ကိုယ့်အကူအကြောင်းမှာတန်ဃာတော်ရှင်မြတ်ဒီဘလောက်ပဲပျော်စရာကောင်းနေလေလူထွက်ချင်ပြီဆိုရင်ပျော်ကိုမပျော်တော့ဘူးလေဘုန်းကြီးဒီမှာဘုန်းကြီးတို့ယွာကကိုရင်တမတွေ့ဘူးလေတက်ကြတရားပထမဆင့်ဖြေတာတနိုင်ငံလုံးမှာသူတတိယရတယ်ခင်ဗျတတိယရပြီးသူ့ပေးခွဲမှာမလောက်ရသေးဘူးလူကထွက်ချင်ရောထွက်ချင်တော့ဘာလုပ်လို့ဆိုသူမိဘလာပြီးတော့တနေကုန်ငိုးပြီးတော့ကိုရင်ရဲ့မထွက်ပါနဲ့လို့တောင်းမှန်တယ်ဘလို့မှပြောလို့မရဘူးနောက်ဆုံးတော့ထွက်ပေးလိုက်ရတယ်အဲ့ဒါဘာလဲဆိုတော့ဒီတရားတရားပန်းနေညှိုးပြီးတော့သူ့နေရာသူမပျော်တော့ဘူးတဲ့အဲ့ဒါဆိုတာဂျဟန်နေလေးပဲလူထွက်တဲ့လက္ခဏာပဲဒီလိုပဲနတ်တွေလည်းပဲအဲ့ဒီနမိတ်ငါးမျိုးပြလာပြီဆိုရင်ဒီနတ်သားနတ်သမီးတို့သေတော့မယ်သူတည်တော့မယ်ဆိုတာအသိပညာရှိတဲ့နတ်သားနတ်သမီးတွေကတော့သိကြတာပေါ့ဖာတိပါဒနေတဲ့နတ်သားနတ်သမီးတွေကတော့မသိပါဘူးဘုန်းကြီးတို့လူပြည်လည်းပဲဒီလိုပဲဆရာတော်ကြီးတစ်ပါးပြန်တော်မူတော့မယ်ဆိုရင်တေကိုင်းကြီးကြီးကြိုးကြအတိတ်နမိတ်တွေပြဒါတတိထားတဲ့ပုံကိုယ်တွေကတော့သိတယ်။တတိမထားတဲ့ပုံကိုယ်တွေကတော့ဒီလိုပဲပါတိပါတာနေကြတာ။ဒီလိုပဲနေပြီမှလည်းဒီလိုပဲတဲ့။ပင်စတာပပုဗ္ဗနိမိတ္တာနိပါတုဘဝန္တိတဲ့။အဲ့ဒီလိုနမိတ်တွေထင်လာတဲ့အခါမှာတချို့နတ်သားနဲ့သမီးတွေကချွေးတွေထွက်ပြီးကြောက်လန့်ကြတယ်။တချို့ကြတော့လည်းပဲအေးအေးဆေးဆေးဘလို့လဲဆိုတော့ဘုန်းကြီးတို့လူဘဝတုန်းကဒါနသီလဘာဝနာများများလုပ်ခဲ့တဲ့နတ်သားနဲ့သမီးကြတော့မကြောက်ဘူးတဲ့။ဘာဖြစ်လို့လဲဆိုဥပမာအဖြစ်မြေခွက်နဲ့ထမင်းစားနေတဲ့ပုဂ္ဂိုလ်ကိုရွှေခွက်ပေးမယ်မြေခွက်ကြီးခွဲလိုက်ဆိုရင်ရဲရဲတင်းတင်းခွဲပြစ်တာပဲဘာဖြစ်လို့လဲဆိုတော့သူကရွှေခွက်ရမှသိနေတာပဲဒီလိုပဲတဲ့ကုသိုလ်ကောင်းမှုတွေအများကြီးလုပ်ခဲ့တဲ့နတ်သားနတ်သမီးကြတော့သေလို့ရှိရင်ငါမှကုသိုလ်တွေအများကြီးကျန်သေးတယ်ဒီတဲ့ကောင်းတဲ့ဘဝရောက်မှဆိုပြီးတော့သေရမှမကြောက်ဘူးတဲ့ဒီလိုမှမဟုတ်ဘဲနဲ့လူဘဝတော့ကုသိုလ်ကောင်းမှုတွေနည်းနည်းလေးလုပ်ခဲ့လို့ဖြစ်ပြီးတော့ကုသိုလ်တွေကကုန်ပြီဆိုရင်တော့သေရမှချွေးပြန်လာတော့တာပဲငါဒီရနေလို့ရှိရင်ဘယ်ဘဝရောက်ပါမလဲငါစည်းစိမ်နေနဲ့ခွဲရတော့မယ်နတ်သားနတ်သမီးတွေနဲ့ခွဲရတော့မယ်ဆိုရင်ပူလောင်ပြီးတော့နေတော့တာပဲတဲ့ဘုန်းကြီးတို့လူဘဝမှာလည်းဒီလိုပါပဲကုသိုလ်ကောင်းမှုအမြဲပြုတဲ့မျိုးသားမျိုးသမီးတွေတည်ရမှာမကြောက်ဘူးဒီဘဝတည်ရင်နောက်ဘဝမှာဒီတဲ့ကောင်းတဲ့နေရာရောက်မယ်ဆိုပြီးတော့သူ့အတူသူ့အာရုံနဲ့သူပြုံးနေတော့တာပဲကုသိုလ်ကောင်းမှုမလုပ်တဲ့လူမိုက်တွေကြတော့ဘလောက်ပဲမိုက်မိုက်သေးကနေကြတော့ချွေးတွေပြန်ပြီးတော့ကြောက်တော့တာပဲတဲ့ဒါထုံးစံပါပဲ အဲ့တော့အဲ့ဒီလိုသူတွေကနေဖြစ်တဲ့နတ်သားနတ်သမီးကိုအသိလိမ္မာရှိတဲ့နတ်သားနတ်သမီးတွေကနန္ဒဝန်ဥယျာဉ်နဲ့ခေါ်ပြီးတော့တမေနံဘိကဝေဒေဝါသဝနတံမောယံဒေဝဗုဒ္ဓောတိဣတိဝိဒိတဝါတိဟိဝါစာဟိအနုမောတေတိတဲ့ဘိကဝေမဘုန်နိဗ္ဗာန်လူလားလူသားနတ်သမီးတို့တမေနံအဲ့ဒီလိုသူတွေကနေဖြစ်တဲ့နတ်သားနတ်သမီးကိုဒေဝါတတိနေနားလေလိမ္မာတဲ့နတ်သားနတ်သမီးတို့သည်အယံဒေဝဘုတော်ဤနတ္တနတ္တမိသည်သဝနာတံဘောသုတေဂာနိသဘောရှိဤတိသူဝိဒိတဝါတိတိရှိသောတိဝါစာဤသုံးကုန်သောဇဂါတို့ဖြင့်အနုမောဒံတိဝန္တာရှင်ပြနှစ်သိမ့်ကြကုန်၏အနုမောဒံတိဝန္တာရှင်ပြအောင်နှစ်သိမ့်ဇဂါပြောဆိုကြလေကုန်၏ဤတိသူဘဂဝါသုံးလောကဒုတာရှင်တော်မြတ်ဗျာသည်အဝစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တရီဘုန်းကြီးတို့လူပြည်မှာလည်းလူမမာမေးသွားတယ်လို့ပေါ့လူမမာမေးတဲ့အခါသင်လုပ်ခဲ့တဲ့ကုသိုလ်လေးတွေတရေရတရားလေးတွေဖွင့်ပြသင်လုပ်ခဲ့တဲ့ကုသိုလ်တွေအာရုံပြုဆိုပြီးတော့အတက်တရောမှားတမ်းထွေကြတယ်လို့ပဲနတ်သားနဲ့သမီးတွေကလည်းပဲတဲ့အဲ့ဒီသုတေဂာနီဖြစ်တဲ့နတ်သားနဲ့သမီးကိုဥယျာဉ်နဲ့ခေါ်ပြီးတော့ရှေးဘဝလူဘဝတုန်းကတရားနာတရားထိုင်စာပေဖတ်ခဲ့တဲ့ဘုသူတ္တရှိတဲ့နတ်တွေပေါ့အဲ့ဒီနတ်တွေကစကားသုံးခုနဲ့မှားတမ်းထွေကြတယ်တဲ့ဘယ်လိုထွေကြတော့ဆိုတော့ဤတော်ဘောသူကတိန်ကိစ္စတဲ့ပထမစကားကမောင်နှတ္တနသမီးတဲ့သင်ဟောဒီလက်ပြည်ကနေသူတည်လို့ရှိရင်ဘာမှတွေးမနေနဲ့တဲ့သူကတိလို့ခေါ်တဲ့ကောင်းတဲ့ကတိရောက်အောင်သွားပါဆိုပြီးတော့ဒါပထမစကားနဲ့နှစ်သိမ့်စကားပြောကြတယ်ဒီလက်ပြည်ကနေသူတည်လို့ရှိရင်ဒီတဲ့ကောင်းတဲ့သူကတိဘဝရောက်အောင်သွားတယ်နံပါတ်1ကဘာလဲဆိုတော့သူကတိကန္တဝါသူလတ္တလာဘံလဘဒုတိယစကားကအဲ့ဒီသူကတိရောက်လို့ရှိရင်လည်းပဲသာသာတောက်ကကာမဂုဏ်ခံစားကနဲ့မေ့လျော့ပြီးတော့မနေနဲ့တဲ့အကောင်းဆုံးဖြစ်တဲ့လက်လာဘဆိုတဲ့အကောင်းဆုံးဖြစ်တဲ့သုလက်ကြီးကိုရအောင်ကြိုးစားတဲ့သူ့လူကိုလူကာမဂုဏ်တွေခံစားပြီးမေ့မနေနဲ့အကောင်းဆုံးဖြစ်တဲ့သုလက်ကြီးရအောင်ကြိုးစားဆိုပြီးဒါဒုတိယစကားမှားတယ်တဲ့နောက်တတိယစကားကဘာလဲဆိုတော့သူလက်တာလဘန်လဘိတဝါတုပ်ပတိထီတော်ဘဝဟိအဲ့ဒီလိုအကောင်းဆုံးဖြစ်တဲ့သုလက်ကြီးကိုရပြီးပြီဆိုလို့ရှိရင်လည်းပဲသုပတေတိတော်ဆွဲဆွဲမြင့်မြင့်တည်တံ့သူသည်ဘဝဟိဖြစ်ပါလောဖြစ်အောင်ကြိုးစားပါတဲ့အဲ့ဒီသုလက်ကြီးကိုခဏလေးနဲ့ပျောက်ပြတ်မသွားအောင်မြဲမြံခိုင်ခန့်တည်တံ့အောင်ကြိုးစားပါဆိုပြီးတော့နတ်သားနတ်သမီးတွေကဝိုင်းပြီးတော့မှားကြတယ်တဲ့နံပါတ်၁သူကတိကိုကောင်းတဲ့ကတိကိုရောက်အောင်သွားပါနံပါတ်၂ရောက်တဲ့အခါမှာလည်းပဲကာမဂုဏ်ကြီးခံစားပြီးတော့မေ့မနေနဲ့အကောင်းဆုံးဖြစ်တဲ့သုလက်ကိုရောက်အောင်ကြိုးစားတယ်နံပါတ်3အဲ့ဒီလိုသုလက်ကိုရပြီဆိုလို့ရင်လည်းအဲ့ဒီသုလက်ကြီးကခဏလေးနဲ့ကြောက်ပြတ်မသွားအောင်ကြာချီတည်တံ့အောင်ကြိုးစားပါဆိုပြီးစကားသုံးခုနဲ့မှားကြတယ်အဲ့တော့တရားနာပရိသတ်တွေကယဟန်တစ်ပါးကမြတ်စွာဘုရားဟောလိုက်တဲ့တရားကိုလူတိုင်းနားမလည်ဘူးကိုအကျဉ်းနေတော့ပဟေလိဆန်နေတယ်နတ်ပြည်ကနေပြီးတော့ကောင်းတဲ့ဂတိသွားပါဆိုတာနတ်ပြည်တဲ့ကောင်းတဲ့ဂတိဆိုတာဘယ်ဂတိကိုပြောတာလဲတချို့ကတန်တရားဖြစ်ကြတယ်အကောင်းဆုံးဖြစ်တဲ့သုလက်ကြီးကိုယူပါဆိုတာအကောင်းဆုံးဖြစ်တဲ့သုလက်ဆိုတာရွှေကိုပြောတာလားဗရမ ्या ကိုပြောတာလားဘေးရတနာကိုပြောတာလဲတချို့ကဒီလိုထင်ကြတယ်ပေါ့အဲ့တော့အကောင်းဆုံးဖြစ်တဲ့လက်လာပါကြီးကိုလည်းတည်တံ့အောင်ရဲခံအောင်ကြိုးစားပါဆိုတော့ဘလို့လောက်ရမှာပါလဲခုကိဆိုရင်တော့ဗန်းနေအပ်တယ်မိကန်တ္တာတွေထဲတယ်ဒါမျိုးပေါ့ဘလို့လောက်ရတာပါလဲလို့တန်တရားဖြစ်မှာဆိုတော့ယဟန်တစ်ပါးကအာလုံးသောပရိသတ်တွေတန်တရားရှင်းအောင်ထပြီးတော့မေးလိုက်တယ်ပေါ့ဧဝံဝတိအညာတရောဘိက္ခုဘဂဝန္တံဣဒတဝောစာဂိဏုဘောဗန္တိဒေဝနံသူကတိကမနသင်္ခါတံဂိဏစဗန္တိဒေဝနံသူလတ္တလာဘသင်္ခါတံဂိဏပနဗန္တိဒေဝနံသုပရိဒိတသင်္ခါတံတိတဲ့အဲ့ဒီလိုဖြစ်တဲ့အခါမှာအမျိုးမြင်မထင်ကြတဲ့ယဟန်တစ်ပါးကပရိသတ်ကြီးရှင်းတော်မြတ်စွာဘုရားကိုထပြီးတော့လျှောက်တယ်တဲ့မြတ်စွာဘုရားတဲ့မြတ်စွာဘုရားနတ်တွေမှာတဲ့စကားကိုမြတ်စွာဘုရားဟောကြားတော့အခါမှာသူကတိကိုရောက်အောင်သွားပါဆိုတာသူကတိသူသွားခြင်းလို့ချီးကျူးပြောဆိုကြတဲ့အရာဘာကိုပြောတာပါလဲသူကတိသွားခြင်းဆိုတာဘယ်ဟာကိုပြောတာပါလဲမြတ်စွာဘုရားတဲ့တခါအကောင်းဆုံးဖြစ်တဲ့သုလက်ကြီးကိုရောက်ယူပါလို့ပြောတဲ့အခါမှာအကောင်းဆုံးဖြူလက်ကြီးကိုရယူခြင်းဆိုတာဘလို့ဟာမျိုးကိုပြောတာပါလဲမြတ်စွာဘုရားတဲ့အကောင်းဆုံးတည်တံ့အောင်ကြိုးစားပါဆိုတာအဲ့ဒီသုလက်ကြီးကိုတည်တံ့အောင်ကြိုးစားပါဆိုတာဘလို့အိဗေကိုပြောတာပါလဲမြတ်စွာဘုရားလို့မြတ်စွာဘုရားကပရိသတ်ရဲ့ကိုစားထလျှောက်တယ်ပေါ့ ဲ့တော့မြတ်စွာဘုရားကလည်းပဲအာလုံးပရိသတ်ကိုပြန်လဲပြီးတော့ဟောကြားလိုက်တယ်။ဘယ်လိုဟောကြားလဲဆိုတော့ပထမအဖြေကိုမနုဿတံခောဘေကုဒေဝနံသူကတိကမနတင်္ခါတံဘေကုယံဒေဝနံနတောဤသူကတိကမနတင်္ခါတံသူကတိဘုံဘွားသောသွားရောက်ခြင်းဟူချီးကျူးပြောဆိုအပ်သောအရာသည်မနုဿတံခောလူအဖြစ်လူဘဝပင်သည်ဤတိသို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်ဘိကုံတိလူရည်နှင့်မေးလျောက်လာတဲ့ယဟန်တော်ကိုအဝေါ်စွာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်းယဟန်နဲ့လူဘဝကိုပြောတာတဲ့နတ်တရားသူတည်လို့ရှိရင်ကောင်းဆုံးတတိဖြစ်တဲ့ဒုက္ခတိကိုရောက်အောင်သွားပါဆိုတာဒီမြင့်ဘဝကိုပြောတာမဟုတ်ဉာဏ်မာဘဝကိုပြောတာလည်းမဟုတ်ဘူးလူဘဝကိုပြောတာတဲ့ဘုန်းကြီးတို့တခါတခါမတွေကတော့တမျိုးဖြစ်သွားမှာပဲတန်တရားဖြစ်သွားမှာပဲနတ်ပြည်နဲ့လူပြည်ဟာနတ်ပြည်ကအစာပေါင်းများစွာသားတယ်အရှင်အပြင်လည်းပဲနတ်ပြည်ကအစာပေါင်းများစွာသားတယ်နောက်ပြီးတော့အားလုံးစီးစင်ဥစ္စာတရားချင်းနဲ့နှိုင်းရှင်လို့မရဘူးပေါ့လူဘဝဆိုတာကတိတ်ပြီးတော့အစာတောက်တွေစားနေရတယ်ဟိုမှာနှဝဇာတွေစားနေရတယ်ဘာမှရှင်လို့မရတဲ့နတ်ပြည်နဲ့မြတ်စွာဘုရားကပြန်ပြီးတော့ဟောကြားတယ်နတ်ပြည်ကနေပြီးတော့အကောင်းဆုံးဖြစ်တဲ့ဂတိကိုသွားပါဆိုတော့လူဘဝကိုသွားပါလို့ပြောတယ်လို့တရားဓမ္မတွေကတော့တန်တရားဖြစ်မှာပေါ့ဒါပေမဲ့လို့ခေါင်းကြီးတို့ရှုတောင့်တဲ့မျိုးကကြည့်ရပါတယ်ပထမရှုတောင့်ကသူတော်ကောင်းတွေရဲ့ရှုတောင့်ကကြည့်ရပါတယ်ဒုတိယရှုတောင့်ကကာမဂုဏ်မှမောတဲ့ကုထုဇဉ်လူသားတွေရဲ့ရှုတောင့်ကကြည့်ရပါတယ်ဘုန်းကြီးတို့လူဘဝကောင်းနေဆိုတာကဘာဖြစ်လို့လဲဆိုတော့သူတော်ကောင်းတွေရဲ့ဖရာကောင်းတွေရဲ့ပါရမီမျက်စိပါရမီဖြည့်ကျင်တဲ့မျက်စိနဲ့ကြည့်လို့ရှိရင်လူဘဝဟာအကောင်းဆုံးလို့ဒီလိုဆိုလို့ရရောက်ပါတယ်။ကာမဂုဏ်ခံစားကျင်တဲ့ပုထုဇဉ်တွေရဲ့ကာမဂုဏ်ကိုကောင်းကောင်းလေးစားကျင်တယ်ကောင်းကောင်းလေးဝတ်ကျင်တယ်ကောင်းကောင်းလေးနေကျင်တယ်ဒီလိုကာမဂုဏ်မမောတဲ့ပုထုဇဉ်တွေရဲ့မျက်စိနဲ့ကြည့်ရင်တော့လက်ပြာတာတယ်လို့ဒီလိုပဲပြောရပါတယ်။ဘုန်းကြီးတို့တခုစဉ်းစားကြည့်ပေါ့မြတ်စွာဘုရားစတဲ့သူတော်ကောင်းတွေဆိုလို့ရှိရင်လက်ပြီမှာဖြစ်လို့ရှိရင်တက်တန်းပြအောင်နေဦးလူပြီမှာပြန်ပြီးတော့နေပြီးတော့ဒါနသီလပါဝနာတွေပြုကြတယ်ပေါ့ယခုကဲဒါနပြုကြတယ်ယဟန်ခံကြတယ်တက္ကမတော်ဆန်းဆန်းတွင်နေတဲ့ကောအာလုံးမပရိသတ်တွေယဟန်ပြုကြတယ်ဘုန်းကြီးတို့လက်ပြီမှာသွားပြီးတော့ယဟန်ခံလို့မရပါဘူးယဟန်ခံကျင်တဲ့ကုသိုလ်ယဟန်မှာလုပ်ကျင်တဲ့ကုသိုလ်လက်ပြီမှာသွားလုပ်လို့မရပါဘူးလူပြည်မှာပဲရတယ်တဲ့ဒါကြောင့်မို့ပါရမီကုသိုလ်လိုချင်တဲ့ပုဂ္ဂိုလ်ကြတော့လူပြည်ဟာကောင်းတယ်နတ်ပြည်ဟာလက်ကားဖြစ်သွားတယ်နတ်ပြည်ကခံစားဖို့ပဲကောင်းတယ်လူပြည်ကတော့ဉာဏ်ခံတဲ့ကုသိုလ်တွေလုပ်ချင်ရင်ရတယ်ဒါကြောင့်မို့သူတော်ကောင်းဖြစ်တဲ့နတ်ပြည်ကလူပြည်ကိုသွားပါလို့တိုက်တွန်းကြတာတဲ့ဘုန်းကြီးတို့ကထိန်ခင်းနေတယ်ဆိုရင်လူပြည်ပဲခင်းလို့ရပါတယ်လူပြည်တောင်းမှသာသနာထွန်းကားတဲ့ဟောဒီမြန်မာစတဲ့ဂျိုရီးယားစတဲ့နိုင်ငံတွေပဲကထိန်ခင်းလို့ရပါတယ်တန်ခါမရှိတဲ့နေရာတွေနိုင်ငံတွေကအများကြီးပဲအဲ့ဒီမှာသွားပြီးတော့လူဖြစ်လို့ရှိရင်လူပြည်တောင်းမှဘုန်းကြီးတို့ဒီကုသိုလ်မျိုးယူလို့မရပါဘူး။နောက်ပြီးတော့ဝါဆိုသင်္ကန်းကတ်ချင်တယ်ဒါလည်းပဲလုပ်လို့မရဘူး။စတုတ္ထိတာကျွေးခြင်းလည်းပေါ့။နေ့ပြီမှာသူ့ဟာနဲ့သူပြည်စုံတာဘယ်သူမှမလဲစတုတ္ထိတာကျွေးလို့မရပါဘူး။ဘုန်းကြီးတို့လူပြည်တောင်းမှချမ်းသာတဲ့ရက်ွက်မှာသွားပြီးတော့စတုတ္ထိတာကျွေးရင်လာစားမလို့ရှိမှာမဟုတ်ပါဘူး။ဒါကြောင့်မို့လူပြည်ဆိုတာလွှာပေါင်းစုံနေကြတော့ဒါနပြုခြင်းနဲ့ကထိန်ခင်းခြင်းနဲ့ဝါစုသင်္ကန်းကတ်ခြင်းနဲ့လှုပ်ခြင်းတဲ့ကုသိုလ်လုံးလှုပ်တဲ့ကုသိုလ်တွေကဉာဏ်ပညာရှိပြီဆိုရင်ပါရမီတွေအများကြီးရတယ်တဲ့။နတ်ပြည်ကတော့ဒီလိုမဟုတ်ဘူးရှိပြီးသားကုသိုလ်တွေထိုင်ပြီးတော့ခံစားကြတာတဲ့ကုသိုလ်ပါရမီဆက်မတိုးတော့ဘူး။ဆက်မတိုးတဲ့နေရာကိုသူတော်ကောင်းတွေကမနေချင်ကြဘူးတဲ့။ဒါကြောင့်မို့နတ်ပြည်ကကောင်းတယ်။နတ်ပြည်တဲ့ပို့ပြီးတော့လူပြည်ကကောင်းတယ်လို့နတ်တွေကမှတ်ထားတာဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ပေါ့။ဘုန်းကြီးတို့ဒီတတူးမာတဲ့တာဝရင်သာနတ်ပြည်ကိုအစိုးရတဲ့တရားမင်းလည်းပဲဘုန်းကြီးတို့ကုသိုလ်လုပ်ခြင်းနဲ့ကဒါနပြုခြင်းနဲ့ကလူပြည်ဆင်းပြီးတော့လူရောင်ဖန်ဆင်းပြီးတော့လုပ်ခဲ့တာရှိပါတယ်။အဖိုးကြီးကိုမဲကြီးကိုဟန်ဆောင်ပြီးတော့ရှင်မာကတ္တပကိုလိန်ညာပြီးတော့ဆွန်လောင်းခဲ့တဲ့တာရကတွေရှိတယ်။ဘာဖြစ်လို့လဲဆိုတော့နတ်ပြည်မှာဆွန်လောင်းတရားကုသိုလ်မရှိဘူး။လူပြည်မှာပဲရှိတဲ့အတွက်တရားမင်းကိုယ်တိုင်တောင်းမှကုသိုလ်လုပ်ခြင်းလူပြည်လာပြီးလုပ်ရတယ်တဲ့။ဒါကြောင့်မို့သူတော်ကောင်းပါရမီကျင့်စဉ်မျက်စိနဲ့ကြည့်လို့ရှိရင်ဘုန်းကြီးတို့လူပြည်ဟာကောင်းတယ်တဲ့။လူပြည်တောင်းမှကာမဂုဏ်တွေပဲခံစားပြီးတော့ဒီကုသိုလ်ရေးကိုစိတ်ဝင်စားတဲ့မိဘမျိုးရိုးတွေပဲသွားဖြစ်လို့ရှိရင်ဒါမကောင်းသေးဘူးတဲ့။ဒါကြောင့်မို့ဘုန်းကြီးတို့ဒါနပါရမီဖြည့်ခြင်းလည်းပဲလူပြည်ဟာနတ်ပြည်တဲ့သားတယ်တဲ့။သီလစောင့်တည်ခြင်းရောဆိုတော့နတ်ပြည်မှာတီးတာတွေကတာတွေခုံတာတွေနောက်ပြီးတော့နတ်သမီးနတ်သားတွေကသိတ်ချုံမလှပါနေတော့သီလစောင့်တည်ကိုမလွယ်ဘူးတဲ့။
ဘုန်းကြီးတို့လူပြည်မှာကြည့်ပေါ့ကိုယ်အိမ်နေနေလေးမှာလာပြီးတော့ပွဲလန်းတဲ့ပင်တွေရှိလို့ရှိရင်သီလလုံအောင်ထိန်းနိုင်မှုမလွယ်ပါဘူးလက်ပြည်မှာတော့အမြဲတမ်းပဲဒီအပျော်ပါးတွေရဲ့ရှိနေတော့တချို့သီလဆောက်တည်ခြင်းနဲ့ငကားတွေတောင်းမှလူပြည်လာပြီးတော့ဆောက်တည်ရတယ်ဒါကြောင့်သီလပါရမီတွေဖြစ်ကျင်တဲ့လူပြည်ကသာပါတယ်နောက်ပြီးတော့တရားအထုတ်ခြင်းနဲ့ဆိုလို့ရှိရင်လည်းပဲဘုန်းကြီးတို့လူပြည်မှာတောင်းမှကြော်ဝဲရှင်ဝဲရှိတဲ့နေရာတရားအထုတ်လို့မလွယ်ပါဘူးကိုယ့်အိမ်မှာကိုယ်လည်းပဲလုပ်ငန်းတွေစုပွက်နေတရားအထုတ်လို့မလွယ်ဘူး衲ပြည်မှာဆိုရင်တော့ဒီတဲ့ပို့ဆိုးရောတဲ့တရားထုတ်ခြင်းနဲ့ပဲလူပြည်ကသာတယ်တဲ့ဒါကြောင့်မို့အကောင်းဆုံးသောဂတိကိုရောက်အောင်သွားပါဆိုတာပါရမီမျက်စိနဲ့ကြည့်တဲ့သူတော်ကောင်းတွေ衲တွေကပြောကြတာလူဘဝဟာသူတို့အတွက်အကောင်းဆုံးသောဘဝလို့ဒီလိုပြောကြတာတဲ့လူပြည်နေပြီးတော့ဖျားဖြစ်ခြင်းနဲ့ပါရမီဖြစ်လို့ရတယ်။ရဟန္တာဖြစ်ခြင်းနဲ့ပါရမီဖြစ်လို့ရတယ်။ငရဲရောက်ခြင်းနဲ့အကုသိုလ်လုပ်လို့ရတယ်။လူပြည်ကစုံရတဲ့အတွက်သူတော်ကောင်းတွေကပါရမီဖြစ်ခြင်းတော့လူပြည်လူဘဝကိုအကောင်းဆုံးသောဂတိလို့ပြောကြတာဆိုပြီးမြတ်စွာဘုရားကပြန်လည်ပြီးတော့ဖြည့်ရှင်းလိုက်တယ်ပေါ့။ဘုန်းကြီးတို့စောစောကပြောသလိုပေါ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းအိပ်ခြင်းနဲ့ဒိန်ခံခြင်းနဲ့ဆိုတဲ့ပုံကိုယ်တွေအတွက်ကတော့လူဘဝရောက်လို့ရှိရင်လည်းချမ်းသာတဲ့မျိုးရိုးရောက်ခြင်းပါပဲ။နေပြီရောက်ခြင်းလည်းပဲကောင်းကောင်းကောင်းခံစားတဲ့နေရာရောက်ခြင်းပါပဲဒါကကုထုဇဉ်တွေရဲ့ကာမဂုဏ်မမောတဲ့ရှုထောင့်ကကြည်တာတဲ့ဒါကြောင့်ပါရမီမျက်စိနဲ့ကြည့်ရင်လူဘဝကောင်းတယ်လို့ဒီလိုပြောကြတာပါဒါကြောင့်သာလည်းပဲတတ္တာရီကုဏဝိသေသပရိလာဘကာရဏတော်ဒေဥပပတိဟေတုတောစာဆိုပြီးဒီလိုအကြောင်းပြနှစ်ချက်ပြလိုက်တာဒါကိုမြတ်စွာဘုရားကပထမချက်အနေနဲ့ဖြည့်ရှင်းလိုက်တယ်ပေါ့နောက်ဒုတိယချက်ကပါလဲဆိုတော့လူပြည်ရောက်တာတော့ဟုတ်ပြီတဲ့လူဘဝကိုအကောင်းဆုံးသောသူပတိလို့ပြောတယ်တဲ့အကောင်းဆုံးဖြစ်တဲ့သုလက်ကြီးအကောင်းဆုံးဖြစ်တဲ့လက်လာပါကြီးရအောင်ကြိုးစားပါဆိုတာဘာဝပြောတာပါလဲဆိုတော့မြတ်စွာဘုရားကရှင်မနုဿာပုရောတမနောတထာဂတပုဝိရိတိဓမ္မဝိနည်းတတ္ထံပရိလဘတိဣဒံကိုပိကုဒေဝာနံသူတတလာဘတင်္ခါတံတဲ့မနုဿာပုရောတမနောလူထိပ်ပြီပိတိတမနောဖြစ်ခြင်းတထာဂတပုဝေတိဓမ္မဝိနည်းမြတ်စွာဘုရားရဲ့သာသနာတော်၌တတံတရာတရားကိုယံပိလပတိအကျင်ရ၏ဧတံအဲ့ဒီတရာတရားကိုယာခြင်းသည်ဘိက္ခုယံဧတံအဲ့ဒီတရာတရားကိုယာခြင်းသည်ဒေဝနံနတုဤသူလတလာဘသင်္ကတံယာတံယာတိုက်သောအကောင်းဆုံးဖြစ်သောလလာဘကိုယာခြင်းချစ်ကြည်အပြောဆိုအပ်ခြင်းပင်သည်တဲ့ယဟန်နဲ့လူပြည်ရောက်လို့ရှင်အကောင်းဆုံးဖြစ်တဲ့သုလက်ကြီးကိုယူပါဆိုတာတရာတရားရှိအောင်မွေးမြူပါတရာတရားရှိအောင်တရာတရားဤတူလောင်တရားနာပါတရာတရားရှိအောင်လုပ်ပါလို့ပြောချင်တာတရာတရားရှိလို့ရှင်အဲ့ဒီမျိုးသားမျိုးသမီးကအကောင်းဆုံးဖြစ်တဲ့သုလက်ကြီးကိုရတာလို့ခေါ်တယ်တဲ့ဒီနေရာမှာလည်းပဲခေါင်းကြီးတို့ဆော့ဆော့ကပြောတယ်လို့ပေါ့တရာတရားရှိတဲ့ပုဂ္ဂိုလ်ကကုသိုလ်တွေရှိတယ်တရာတရားမရှိတဲ့ပုဂ္ဂိုလ်ကဘယ်လောက်ပဲချမ်းသာချမ်းသာဘလောက်ပဲလူကံပုဂ္ဂိုလ်တွေနဲ့တွေ့တွေ့ဒီပုဂ္ဂိုလ်ဟာကုသိုလ်မရနိုင်ဘူး။ဒါကြောင့်တရားတရားရှိမှပါရမီပြည့်တာဆိုတော့တရားတရားအကောင်းဆုံးသောသုလံလို့ဒီလိုမြင်ကြတယ်။ဘုန်းကြီးတို့ကုသိုလ်ရှင်ကာမဂုဏ်မမောတဲ့ပုဂ္ဂိုလ်တွေကတော့ရွှေတွေဟာအကောင်းဆုံးသုလံ၊ငွေတွေဟာအကောင်းဆုံးသုလံ၊ယာတုတွေဟာအကောင်းဆုံးသုလံဒီလိုမြင်မှာပေါ့။ဖျားစားတဲ့သူတော်ကောင်းတွေကတော့တရားတရားအကောင်းဆုံးသုလံပဲတဲ့။တရားတရားရှိနေလို့ရှိရင်ယာတုမရှိရှိရှိပစ္စည်းဥစ္စာရှိရှိမရှိရှိကုသိုလ်တွေအများတန်းတိုးနေတော့လာတယ်။တရားတရားမွေးပြီဆိုလို့ချင်းလေယာတုတွေဘလောက်ကြီးကြီးဘလောက်ပဲစည်းစိမ်ဥစ္စာတွေရှိရှိကုသိုလ်တွေမတိုးတော့ဘူးတဲ့။ဒါကြောင့်မို့တရားတရားအကောင်းဆုံးဖြစ်တဲ့လက်လာပါလို့သုလက်လို့ဒီလိုပြောကြတာပဲ။အဲ့တော့ဘုန်းကြီးတို့စာပေမှာတရားတရားကိုဘာနဲ့တူတယ်လဲဆိုတော့တတာပိစံနဲ့တရားတရားမျိုးစေ့နဲ့တူတယ်တဲ့။ပကတိမျိုးစရာဘုန်းကြီးတို့လုပ်ငန်းကိစ္စနှစ်ခုကိုလုပ်တယ်ပေါ့ခေတာမူလနာပရိဒါတိဥပရိအင်ကုရံဥထာပေတိတဲ့မျိုးစေ့မှန်လို့ရှိရင်ပင်စီအောက်ကရေတောင်းပြင်လည်းပဲတန်တယ်ပေါ့အထက်ကပင်စီတွေအခက်တွေအရွက်တွေအပွင့်တွေလည်းပဲတန်တာအောင်မြင်တယ်ပေါ့မျိုးစေ့မမှန်မှုဆိုရင်ရေတောင်းပြင်လည်းပဲမတန်ဘူးပင်စီတွေအခက်တွေအရွက်တွေအသီးအပွင့်တွေလည်းပဲမအောင်မြင်ဘူးတဲ့ဒီလိုပဲဘုန်းကြီးတို့မျိုးစေ့နဲ့တူတဲ့သဒ္ဓါတရားရှိမှထေတာသီလမူလနာပရိဋ္ဌာတိတဲ့ရေသောမြေတန်နေတဲ့လူတယောက်မျိုးသားတယောက်မျိုးသမီးတယောက်တရားတရားရှိမှရေသောမြေတန်ပြီးတော့ပင်စီခက်လက်တွေတိုးပွားတယ်လေ။ဘာရေသောမြေတုံးဆိုတော့ကိုချင်းသီလဆိုတဲ့ရေသောမြေတဲ့။ဘုန်းကြီးတို့မျိုးသားတယောက်မျိုးသမီးတယောက်တရားတရားရှိတယ်ဖရာတရားကိုယုံတယ်ဆိုလို့ရှိရင်ငါတို့ရဲ့မြတ်စွာဘုရားကသူများဥစ္စာခိုးတာမကြိုက်ဘူး။ငါတို့ရဲ့ဖရာရှင်ကသေရတောက်တာမကြိုက်ဘူး။ ငါတို့ရဲ့ဘုရားရှင်ကလိန်ညာတာမကြိုက်ဘူးဒီလိုမြတ်စွာဘုရားပေါ်မှာယုံကြည်ပြီးတော့ဘုရားမကြိုက်တဲ့လို့မလုပ်ဘူးဆိုရင်မြတ်စွာဘုရားကိုလေးလေးစားစားကြည်ညိုတဲ့တရားတရားရှိပြီဆိုရင်ကိုကျင်တရားတွေအရက်သေးစားတွေရှောင်းလာတယ်သူများတက်မတက်ဘူးသူများဥစ္စာမခိုးဘူးအဲ့တော့ဘာဖြစ်သွားတယ်ဆိုတော့ကိုကျင်တရားဆိုတဲ့ရေတောင်းမြစ်ကြီးတန်လာတယ်ဒါဘာဖြစ်လို့လဲဆိုတော့တရားတရားဆိုတဲ့မျိုးစည်းမှန်လို့ရေတောင်းမြစ်ကြီးတန်သွားတာဒါကြောင့်မို့ကိုကျင်တရားကောင်းတဲ့မျိုးသားမျိုးသမီးကတရားတရားရှိတယ်လို့ဒါကောက်ချက်ချလို့ရတယ်ပေါ့ဒါရင်မဲလားဆိုတော့မျိုးစေ့ဟာမှန်လို့ရှိရင်ရေတောင်းမြစ်တန်ပြီးတော့ပင်စီတွေအခက်အရွက်တွေအပတိပွင့်တွေအောင်မြင်တယ်လို့ပဲဘုန်းကြီးတို့တရားတရားမျိုးစေ့မှန်ပြီဆိုရင်ကိုကျင်တရားကောင်းလာတဲ့အပြင်မှာဥပရိသမထဝိပဿနာကုတံဥထာပိတိတဲ့သမထဝိပဿနာဆိုတဲ့အညွန့်ညောင်းတွေလည်းပဲထွက်လာတော့တာပဲတဲ့မြတ်စွာဘုရားကရေတော်ကတ်တယ်ပန်တော်ကတ်တယ်စီမီကတ်တယ်ဆွမ်းတော်တင်တယ်နောက်ပြီးတော့တတ္တဝါတွေပုံမှန်မေတ္တာပွားတယ်တရားထိုင်တယ်ဒီအလုံးတရားတရားတရားရှိမှဖြစ်လာတယ်မြတ်စွာဘုရားကိုယုံကြည်ရင်မြတ်စွာဘုရားခိုင်းတာတွေလှုပ်ချင်တော့တာပဲမြတ်စွာဘုရားခိုင်းတဲ့အလုပ်တွေမလှုပ်ချင်သေးဘူးဆိုရင်မြတ်စွာဘုရားကယုံကြည်မှုတရားတရားမရှိဘူးလို့ဒီလိုပဲကောက်ချက်ချလို့ရတယ်ဒါကြောင့်မို့တရားတရားဟာတိတ်ပြီးတော့အရေးကြီးပါလေတစ်ပင်နေမှာမျိုးစိတ်မှန်မှာရေတောင်းမြစ်တန်နဲ့ပင်စီခက်လက်အောင်မြင်တယ်ဒီလိုပဲလူတယောက်မျိုးသားတစ်ယောက်မျိုးသမီးတစ်ယောက်ယဟန်တစ်ပါးမှလည်းပဲတရားတရားမျိုးစိတ်မှန်မှကိုကျင်တရားဆိုတဲ့ရေတောင်းမြစ်တွေအောင်မြင်ပြီးတော့တမထဝိပဿနာမတ်ဖို့နိဗ္ဗာန်ဆိုတဲ့အသီးပွင့်တွေကိုရနိုင်တယ်တဲ့ဒါကြောင့်မို့တရားတရားကိုအကောင်းဆုံးပြတော့ဆုလက်လို့ပြောတာဆိုရင်မြတ်စွာဘုရားကယဟန်ကိုပြန်လေဖြည့်ရှင်းတယ်ပေါ့နောက်ဆုံးယဟန်ကမေးတယ်ကိမ္မနာပန္နေဒေဝနာသုတ်တရိဒသင်္ခါတံပန္ဒီမြတ်စွာဘုရားဒေဝနာနတ်တို့ဤသုပ္ပတိတသင်္ခါတံကောင်းစွာတည်တံ့ခြင်းချီးကျူးပြောဆိုရတော့ရသည်ကိမ္ပနာဘေဘာနီမြတ်စွာဘုရားဤတည်းလိုအညာတတော်ဘေကူမျိုးမီအပြင်မတင်ကြသောယဟန်တပါးသည်ဘဂဝန္တံမြတ်စွာဘုရားကိုဤတန်ဤစကားကိုအဝေါ်စာကောင်းစွာမသွေမေးလျှောက်ခဲ့ပါသည်တည်းအဲ့တော့အကောင်းဆုံးဖြစ်တဲ့ဂတိကိုသွားပါဆိုတာပါရမီတွေဖြည့်လို့ရတဲ့လူပြည်ကိုသွားပါလို့ပြောတာလည်းပဲသိပြီအကောင်းဆုံးဖြစ်တဲ့ဆုလက်ဆိုတာတရားတရားရှိအောင်ဝေးမြူပါမရှိသေးဘူးဆိုရင်တရားနာပါစာအုပ်တွေစာပေဖတ်ပါတရားဆွေးနွေးပါတရားတရားကိုဝေးမြူပါတရားတရားရှိပြီဆိုရင်အကောင်းဆုံးသောဆုလက်ကိုရတယ်လို့မြတ်စွာဘုရားကပြန်လည်ဖြေကြားတာအဲ့ဒီအကောင်းဆုံးဖြစ်တဲ့ဆုလက်ကိုကြာရှည်တည်တံ့အောင်လုပ်ပါဆိုတာဘာပြောတာလဲဆိုတော့တာကောပနတာတတာနိဝေတာဟောတိမူလဇာတာပဋိဋ္ဌိတာဒံလာအတံဟာရိယသမေနဝပြံမေနဝဒေဝေနဝမာရိနဝပြံမူနဝကေနာတိဝလောကတမေနဲ့ဘုန်းကြီးတို့ကုထုဇဉ်တွေအလိုဆိုလို့ရှိရင်တော့မိယောဖလာကြီးညိုမှုတရားတရားနေပြီးတော့ဩကပနဆိုတဲ့မူလဇာတလို့ခေါ်တဲ့အမြင့်ဆွဲတဲ့ဩကပနတတဉာဏ်နဲ့ရှင်တဲ့တရားဖြစ်အောင်ကြိုးစားတဲ့မိယောဖလာတရားတရားဆိုတာကတမျိုးဘုန်းကြီးတို့ဉာဏ်နဲ့ရှင်ပြီးတော့ကြည်ညိုတတ်တဲ့သောသောကခေါသုတ္တရာမျိုးသမီးတို့ကြည်ညိုတတ်အောင်ကြိုးစားပါအဲ့ဒါမှရေရှည်ခိုင်ခန့်တည်တံ့တာတဲ့အဲ့တော့မူလဇတ္တသရတရားဆိုတာပတာရတ္တမယုဖလာကြည်ညိုတယ်သူကြည်ညိုလို့ကိုကြည်ညိုတယ်ကိုမိဘဗုဒ္ဓဘာသာမလို့ကိုဗုဒ္ဓဘာသာဖြစ်တယ်ဒါမယုဖလာသရတရားဒီအစင်းကနေတက်ပြီးတော့ဩကပနတရားဉာဏ်နဲ့ရှင်တဲ့တရားအမြင့်ဆွဲတဲ့တရားဖြစ်အောင်ကြိုးစားတဲ့အဲ့တော့မင်းစရာရှိတယ်ပေါ့ရှင်ဘုရားတပည့်တော်တို့ကိုကိုအမြင့်ဆွဲမဆွဲသိအောင်ဘယ်လိုလုပ်ရမလဲဆိုတော့သိက္ခာ၃ရက်အကျင့်မြတ်ကြီးမတ်ကြီးကတ်သူတဲ့ကိုစစ်ကြည့်လိုက်ငါတရာတရားမီယိုးဘလာလားအမြင့်ဆွဲပြီလားယဟန်တန်ဃာကြီးကြီးညိုတဲ့ခါဘုရားကြီးကြီးညိုတဲ့ခါမှာသူများကြီးညိုလို့ကြီးညိုတယ်သူများသွားလို့သွားတယ်နာမည်ကြီးလို့လိုက်တယ်ဒါမျိုးဆိုရင်မီယိုးဘလာတရားအရှင်ရှိသေးတယ်ဒီလိုမှမဟုတ်ဘဲနဲ့တန်ဃာတော်ရှင်မြတ်တရားစပိခြင်းနဲ့တည်ရန်ပူဇော်ကြတရားတွေဘာတွေအားထုတ်ကြဖျားဟုတ်တဲ့မေတ္တာပွားကြတယ်သာသနာ့လူကိုတကယ်လုပ်ပြီးတော့သီလသမာဓိပညာရှိတဲ့ဒီလိုတန်ဃာမျိုးကိုကိုးကွယ်မယ်ဆိုဆုံးဖြတ်လို့ရှိရင်ဒါအမြင့်ဆွဲတဲ့တရားဖြစ်တော့တာဒီလိုမှမဟုတ်ဘဲနဲ့နာမည်ကြီးတဲ့နောက်လိုက်တယ်သီလသမာဓိပညာရှိမရှိလဲမသိဒါမျိုးဆိုရင်တော့မယိုးဖလာတရားအဆင့်ပဲရှိသေးတယ်မခိုင်မြဲသေးဘူးတဲ့နောက်တစ်ပါးပေါ်ရင်အဲ့တစ်ပါးနောက်လိုက်တော့တာပဲဒါကြောင့်မို့ကြောင်းစိုးပုဂ္ဂိုလ်တွေမထားဘဲနဲ့သီလသမာဓိပညာတကယ်ရှိတာကိုကိုးကွယ်ပြီးဆိုရင်ဒါမိမိတို့တရားတရားအမြင့်ဆွဲပြီးဉာဏ်နဲ့ရှင်တဲ့တရားတရားဖြစ်ပြီးလို့ကိုယ့်ကိုယ်ကိုဆုံးဖြတ်ပါဒါမျက်စောပြာစံပေးထားတာရွှေစစ်မစစ်သိကျင်မှတ်ကြောက်တင်ကြည့်လို့ကိုယ့်ရဲ့တရားတရားအမြင့်ဆွဲမဆွဲလားမယိုးဖလာလားသိကျင်ဒီမှတ်ကြောက်နဲ့တင်ကြည့်ပါတဲ့မျက်စောပြာကနံပါတ်1ကဘာလဲဆိုတော့ မြင်းမြဲစိတ်ထားဒုစီသာတရားနာခြင်းသူတဲ့တရားနာတဲ့အခါမှာလည်းပဲဒီတရားကိုနာယူလို့ရှိရင်ကိုယ်ယုံမှာတရားတရားတွေတိုးလာတယ်မသိသေးတဲ့အသည့်တွေသိလာတယ်ကောင်းတဲ့သူတော်ကောင်းဖြစ်ခြင်းစိတ်တွေပေါက်လာတယ်ဆိုရင်ဒီတရားမျိုးကိုမျက်မျက်နှုံနှုံနာပြီဆိုရင်ဒီမျိုးသားမျိုးသမီးကလည်းပဲအမြင့်ဆွဲတဲ့အဆင့်ရောက်ပြီတဲ့ဒီလိုမှမဟုတ်ပဲနဲ့ဘယ်ဆရာတော်ဟောမှတဲ့ဘယ်ဆရာတော်ဟောမှနာခြင်းတာဘလို့တရားမျိုးမှနာခြင်းတာဆိုပြီးတော့တရားတွေပုံကိုယ်တွေလိုက်ဆွဲပြီးတော့သူတော်ကောင်းစိတ်တဲ့တိုးစီတဲ့တရားကိုမစွဲပဲနဲ့ပုံကိုယ်တွေလိုက်ဆွဲနေမိမိရဲ့တရားတရားဟာအမြင်မစွဲသေးဘူးမိယိုးမလားဆင့်နေရှိသေးတယ်စောစောပြောသလိုတရားနာတဲ့အခါမှာလည်းပဲတကယ်ကိုသူတော်ကောင်းဖြစ်စေတဲ့တရားစိတ်ငြိမ်းချမ်းစေတဲ့တရားကုသိုလ်တွေကိုလုံးချင်စိတ်တိုးစီတဲ့တရားကိုနာယူတာအမြင်ဆွဲတဲ့တရားဆင့်ရောက်ပြီလို့ကိုယ့်ကိုယ်ကိုစစ်ကြည့်ပါနောက်တတိယချက်ကဘာလဲဆိုတော့နောင်ဖွဲစိတ်တဲ့လူကင်းလက်လူတဲ့ပေးတဲ့သူတဲ့လူတဲ့တန်းတဲ့ကံမှာငါ့ကိုကျေးဇူးရှိလို့လူတာဘသူကတော့ငါ့ပေါ်မှာပေးဘူးတဲ့ဘသူကတော့ငါ့ပေါ်မပေးဘူးဆိုပြီးတော့ဒီလိုရွေးချယ်လို့ရင်ဒီပုဂ္ဂိုလ်ကတရားတရားအမြင်မဆွဲသေးဘူးမယိုးမလားဆင့်နေရှိသေးတယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့တန်ဃာတော်ရှင်မြတ်ဒီကိုကိုယ်ရဲ့ထိကက်တဲ့လှူတယ်ဆိုလို့ရှိရင်တန်ဃာတော်ရှင်မြတ်ဒီကတကယ်အလုတ်လုတ်တယ်သီလသမားတွေပညာရှိတယ်စာပေတွေသင်ပြီးတော့သာသနာအတွက်မျိုးဆက်တွေဖြန့်ပြီးတော့သာသနာကြီးမကွယ်အောင်တကယ်စောင့်ရှောက်ကြတာဆိုပြီးတော့တန်ဃာတော်ရှင်မြတ်ဒီချမ်းသာပါစေဆိုတဲ့စေနာတန်တန်နဲ့လှူတယ်ငါ့အတွက်ယာတုတက်ဖို့ဒါမျိုးတွေမပါဘူးငါ့အတွက်စီစဉ်ဥစ္စာတွေရဖို့မပါဘဲနဲ့သာသနာတော်ကြီးရှေဖို့သာသနာတော်ကြီးကြည့်ပြီးတော့လူတွေတရားနာပြီးတော့တရားကျင့်ပြီးတော့ချမ်းသာစေဖို့ဆိုတဲ့စေနာတန်တန်နဲ့လူတွေကိုယ့်အတွက်တော့နိဗ္ဗာန်ကိုပဲရည်မှန်းပြီးတော့နိဗ္ဗာန်ချမ်းသာကိုရပါရစေလို့ဒီတစ်ခုပဲအာရုံပြုတွေ့ရင်ဒါအနှောင်ဖွဲကင်းတဲ့စိတ်တဲ့နဲ့လူတာဒီလိုလူပြီးဆိုလို့ရှိရင်လည်းပဲတရားတရားဟာခေါင်းကြီးတို့အမြင့်တွယ်ပြီးတဲ့ဒီစံသုံးချက်နဲ့တိုက်ကြည့်ကိုယ့်ရဲ့တရားတရားမျိုးဖလားတရားတရားအဆင့်လားဉာဏ်ရှင်နဲ့ဩကပ္ပနာတရားတရားအဆင့်လားအမြင့်ဆွဲတဲ့အဆင့်လားဆိုတာသိတယ်တဲ့နောက်ဆုံးမဟုတ်နိဗ္ဗာန်ရရင်ဒါပြောစရာကိုမလိုတော့ဘူးကျဟန်တဲ့အဲ့ဒီလိုပဲတဲ့မိမိရဲ့တရားတရားကိုရဲမြန်ခန့်ခန့်တည်တတ်အောင်ကြိုးပါးစားပါဆိုတာအဲ့ဒီစံသုံးချက်နဲ့ကြည့်ပြီးတော့အမြင့်ဆွဲတဲ့တရားတရားဆင့်ရောက်အောင်ကြိုးစားလို့ပြောတာဆိုပြီးမြတ်စွာဘုရားကပြန်တယ်ပြီးတော့ဟောကြားလိုက်တယ်။ကဲဖုန်းကြီးကလည်းပဲယခုနဲ့တည်းမှာတဲ့စကားတော်ကိုအကျေပြောပြီးနံပါတ်၄လူဘွားရောက်အောင်သွားပါဆိုတာယနေ့တော်စမ်းစမ်းနဲ့လည်းကအားလုံးလူဘွားရောက်နေကြတယ်အကောင်းဆုံးဖြစ်တဲ့သုလက်ကြီးကိုရအောင်ကြိုးစားပါဆိုတော့ယနေ့တရားတရားရှိလို့လူနေကြတယ်ပေါ့။ရဲမြန်ခိုင်ခံတည်တတ်အောင်ကြိုးစားပါဆိုတော့ပုပ်ကိုယ်ဆွဲကြောင်းဆွဲမစားဘဲနဲ့တကယ်သာသနာအလုပ်ဖြစ်တဲ့ပရိယပတိပတ်ကိုလုပ်တဲ့စိတ်ထားမှန်ကန်တဲ့သီလသမားကြီးပညာရှိတဲ့တန်ဃာတော်တွေကိုကြီးကပ်လှူဒန်းပြီဆိုရင်မိမိတို့တရားတရားဟာဉာဏ်ရှင်တဲ့အဖြစ်အမြင့်ဆွဲတဲ့အဖြစ်ရောက်ပြီတဲ့။အဲ့ဒီလိုတရားတရားမျိုးကိုပန်းချန်အောင်ကြိုးစားရပါမယ်ဒီတရားကိုနာယူပြီးတော့အဲ့ဒီလိုဩကပ္ပနာတရားဉာဏ်ရှင်တဲ့တရားတရားကိုခြေခံပြီးတော့ဒါနသီလဘာဝနာကောင်းမြတ်ကိုဆက်လက်ကြိုးစားနိုင်ကြပါစေ။တရားတရားရှိခံပြီးတော့ဒါနသီလဘာဝနာများကိုဆက်လက်ကြိုးစားပြီးတော့နောက်ဆုံးမှာမဉ္ဉံဖွဉ္ဉံနဲ့ဆင်းရဲကတိန်ချုံကြီးရဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်ငှလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲအဲ့ဒီလိုပဲနိဗ္ဗာန်ကိုအာရုံပြုပြီးတော့ရေစက်ချပေးမယ်အာလုံးရေစက်ကွက်ကိုင်းရေစက်ကွက်မပိုင်အာလုံးလက်အုပ်ချီပြီးတော့လိုက်ဆို